to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေစတင်နေပါပြီ2018 April 20ရက်တာစာနေမနေ့ကင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိ Washington DC ကနေလိုင်းတို24 40 51တို့ကနေဓာတ်ရိုက်အသံထွင်နေပါပြီရှင်ကျွန်မဆုမြတ်မော်ပါရှင်တာစာနေမနေ့ VOA အစီအစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ
်မင်္ဂလာမနေ့ကင်ပါခင်ဗျာဒီကနေ့မနေ့ဖက်တဲ့တွေကိုဒေါက်ခင်မျိုးသိနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါသမရထရမ်နဲ့ထိပ်သီးဆွေးနွေးပွဲအတွက်မြောက်ကိုရီးယားဘက်ကကြိုတင်ကန့်သတ်ချက်ထားတာမျိုးမရှိဘူးလို့တောင်ကိုရီးယားသမရကပြောပါတယ်။ကွန်မြူနီကျူဘာနိုင်ငံမှာကက်စထရိုမီသားစုဝင်မဟုတ်သူတူနှစ်ပေါင်း60အတွင်းပထမဆုံးအကြိမ်ဖြစ်ဒီကနေ့မှသမရဖြစ်လာတော့မှာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်မှ NVC ကပ်ပြားဂိုင်ထားသူတွေလွတ်လပ်စွာသွားခွင့်ရမှာဖြစ်တယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဒီမနေ့ထုတ်လွှင့်ပေးဖို့ရှိတဲ့သတင်းဆောင်မတွေထဲမှာတော့ထိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ဒေသမှာအရွယ်မရောက်သေးတဲ့တိုင်းသူမိန်းကလေးတွေကိုလိန်ဖြော်ပြေးရေးလုပ်ငန်းတွေထဲကိုအတင်းသွင်းခဲ့သူတွေကိုထိုင်းတရားရုံးကထောင်ဒဏ်နှစ်အရာချီချခဲ့ပါတယ်။
အဲ့ဒါတော့တိုင်းသူပြည်ထောင်စုအများကြီးရှိတဲ့နေရာတွေကတော့မေဆောက်တို့အဲ့ဒီဒီကန်ဆယ်ပြည့်တို့ဟိုလာဖရားဆုံးသူနေကြတို့စင်မိုင်တို့အဲ့ဒီဘက်မှာတော်တော်များများရှိတယ်ကြ
။ဒီအကြောင်းအပြည့်အစုံသိရမယ့်အပြင်မြန်မာနိုင်ငံမှာသတင်းမှပြဿနာတွေထပ်မဖြစ်အောင်သက်ဆိုင်ရာကပုံမှန်လင်းလင်းသတင်းတွေထုတ်ပြန်ပေးဖို့တိုက်တွန်းနေကြတာကိုကြားရမှာပါ။ဒါအပြင်လန်ဒန်မြို့မှာကျင်းပနေတဲ့ဒနာတဟာယနိုင်ငံခေါင်းဆောင်များစီဝေးပွဲကျင်းပနေချိန်မှာအသင်းကြီးရဲ့ဥစားမှုနဲ့ရွေချက်အပေါ်မေခွန်းထုတ်မှုတွေရှိနေတဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။တခါကျမ်းမာနုပြိုစီမဲ့လျှို့ဝှက်ချက်ကိုပြောပြမဲ့ကျမ်းမာရဲ့အစီအစဉ်နဲ့တိုင်းရင်းသတင်းထွာတွေကိုလည်းနားဆင်ရမှာပါ။အရင်ဆုံးတော့ဒီနောက်ဆုံးရထစ်တန်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့အကြီးညာပေးကြပါမယ်ရှင်။
သမ္မတဒေါ်နယ်ထရမ့်နဲ့ထိပ်သီးအစည်းအဝေးလုပ်ဖို့ရမှာနျူကလ িয়ার လက်နက်ပိတ်ပင်ရေးကိုရီးယားကျွန်းဆွယ်ရေးတွေနဲ့ပတ်သက်ပြီးဘယ်လိုကြိုတင်သတ်မှတ်ချက်မျိုးမှမြောက်ကိုရီးယားဘက်ကချမထားဘူးလို့တောင်ကိုရီးယားသမ္မတမွန်ဂျဲအင်းကပြောပါတယ်။တောင်ကိုရီးယားကနေအမေရိကန်တပ်ဖွဲ့တွေယူသွင်းရေးလို့အမေရိကန်ဘက်ကလက်မခံနိုင်တဲ့ဘယ်လိုသတ်မှတ်ချက်မျိုးမှသူတို့ဘက်ကချမထားပါဘူး။သူတို့ဘက်ကပြောနေတာအလုံးကမြောက်ကိုရီးယားပေါ်ရန်လူတဲ့မူဝါဒတွေအဆုံးသတ်ရေးနဲ့အဲဒီနောက်လုံခြုံရေးအာမခံချက်ပေးဖို့ပါပဲလို့သမ္မတမွန်ကစီးပွားရေးလုပ်ငန်းကြီးတွေကအကြီးအကဲတွေကိုစိုးမိုတော့မှဂျာတာပရီနီကပြောပါတယ်။နျူကလ িয়ার ကင်းမဲ့ရေးဆိုတာမှာတောင်နှင်းမြောက်ကိုရီးယားတို့အကြားမတူကွဲပြားတဲ့အတိတ်တွေရှိတယ်လို့ကျွန်တော်မယူဆပါဘူး။နျူကလ িয়ার လုံးဝကင်းမဲ့ရေးဆန္ဒရှိတယ်ဆိုတာမြောက်ကိုရီးယားဘက်ကပြောဆိုထားပါတယ်လို့လည်းသမရမွန်းကပြောပါတယ်။ April 29ရက်နေ့မှာလုံးမဲ့တောင်မြောက်ကိုရီးယားထိပ်သီးအစည်းအဝေးရက်မတက်မရသေးတဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးအစည်းအဝေးတွေပြီးသွားပြီးတဲ့နောက်ပိုင်းမှာလည်းကိုရီးယားနိုင်ငံအကြားဆွေးနွေးပြောဆိုတာတွေဆက်လုပ်သွားရမယ်လို့တောင်ကိုရီးယားသမရကပြောပါတယ်
။ကျူဘာနိုင်ငံမှာ Miguel Diaz Canel ကိုသမရဖြစ်တဲ့သမရသည့်ဖြစ်တဲ့ရွေးချယ်လိုက်တဲ့အတွက်နှစ်ပေါင်း60အတွင်းကမ္ဘာနိကျူဘာနိုင်ငံမှာပထမဆုံးချိန်ဖြစ်တဲ့ကက်စရိုမီတာဆိုရင်မဟုတ်တဲ့သူတယောက်သမရဖြစ်လာပါပြီ။အသက်58နှစ်ရှိပြီဖြစ်တဲ့ DS Canel ကို9နှစ်သမရသက်တမ်းအတွက်ပြိုင်ဘက်မရှိဘဲရွေးချယ်လိုက်တာပါ။အစိုးရခေါင်းဆောင်ပိုင်းအပြောင်းလဲတွေဖြစ်လာဖို့အတွက်အချိန်တော်ကြာကလေးကမျှော်လင့်ထားကြပေမဲ့လည်းကြီးကြီးမားမားအပြောင်းလဲတွေဖြစ်မယ်လို့တော့မျှော်လင့်မထားပါဘူး။ကျန်တဲ့ပရင်းနေမှာသမရဖြစ်တဲ့ကျန်သစ္စာချိန်ဆခဲ့တဲ့ DS Canel ကသူဟာကက်စထရိုရဲ့ socialist တော်လှန်ရေးကိုဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်းကတိပေးခဲ့ပါတယ်။သမရရောကက်စထရိုရဲ့လက်ယုံအဖြစ်နဲ့ကာလကြာရှည်တာဝန်ယူခဲ့တဲ့ဒုသမရဟောင်း DS Canel ဟာအယူဝါဒဆွဲသိပ်ပြင်းထန်မှုမရဘဲအခုအနားယူသွားတဲ့ကျူဘာတော်လှန်ရေးခေါင်းဆောင်တွေနေရာမှာအစားထိုးဖို့အတွက်လက်ခံနိုင်လောက်ရှိသူလည်းဖြစ်ပါတယ်။သမရတင်ဟာ၅နှစ်သမရတက်တန်းနှစ်ကြိမ်တာဝန်ယူခဲ့ပြီးဖြစ်တဲ့ရောကက်စထရိုနေရာမှာတာဝန်ယူရမှာပါ။လက်ရှိသမရရဲ့အကိုဖြစ်သူဖီဒယ်ကက်စထရိုကတော့1959ခုနှစ်ကျူဘာလက်နက်တော်လိုင်းနောက်ပိုင်းဝန်ကြီးချုပ်နဲ့သမ္မတတွေဖြစ်တာဝန်ယူခဲ့ပြီးတမ်းမရမကောင်းတဲ့အတွက်2006ခုနှစ်မှာနိုင်ငံခေါင်းဆောင်ဖြစ်ကအနားယူခဲ့တာပါသူကိုသမ္မတတာဝန်လွှဲပေးခဲ့ပေမဲ့ရောကက်စထရိုနဲ့တခြားတော်လိုင်းခေါင်းဆောင်တွေကပါတီမှာသူတို့အာဏာကိုဆက်ပြီးဆောက်ကင်ထားမယ်လို့မျှော်လင့်ရပါတယ်ကွန်မြူနီပါတီမှာကက်စထရိုကပဲခေါင်းဆောင်တာဝန်ကိုယူထားမှာပါဒါပေမဲ့သူ့ရဲ့ပါတီခေါင်းဆောင်နေရာကို DS Canel သမ္မတတာဝန်2နှစ်လောက်ယူပြီးချိန်မှာရလာနိုင်ပါတယ်လို့လည်းကက်စထရိုကလွှတ်တော်မှာပြောကြားခဲ့ပါတယ
်အမေရိကန်ပြည်ထောင်စုပြည်ထောင်စုကပြီးခဲ့တဲ့သတင်းပတ်စနေနေ့မှာဆီးရီးယားကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ပြီးတဲ့နောက်ဆီးရီးယားစစ်ဘက်ဟာဓာတုလက်နက်နဲ့နောက်တစ်ကြိမ်ထပ်ပြီးတိုက်ခိုက်ဖို့ပြင်ဆင်နေတဲ့အခြေလက္ခဏာမရှိဘူးလို့ပန်ဒဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့အမေရိကန်ရဲ့မာမိတ်တွေကတော့သတိထားစောင့်ကြည့်နေသေးပဲလို့လည်းဆိုပါတယ်ဓာတုလက်နက်တွေအသုံးပြုတာကိုဘယ်လိုအခြေအနေမျိုးအောက်မှာမှကဘာကြီးကတီးခတ်မှာမဟုတ်ဘူးဆိုတာဆီးရီးယားသမ္မတဘာရှာရဲ့အာဆက်နားလည်ရမယ်လို့ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရမျိုးသမီးဒေနော်ဝိုက်ကသတင်းနောက်တွေကိုကြားသာပြီးနေမှာပြောပါတယ်ဒီလားဆော်ဘိုင်းကဒူးမားမြို့မှာလူဒါဇင်ပေါင်းများစွာတည်ဆုံရတာဟာဓာတုလက်နက်နဲ့တိုက်ခိုက်တာကြောင့်ဖြစ်တယ်ဆိုတဲ့တန်တရားနဲ့အမေရိကန်ဦးဆောင်ပြီးတုံ့ပြန်တိုက်ခိုက်တာပါ ဆီးရီးယားအစိုးရကဓာတုလက်နက်နဲ့တိုက်ခိုက်တယ်လို့အမေရိကန်နဲ့မဟာမိတ်တွေကစွပ်စွဲပေမဲ့ဆီးရီးယားအစိုးရနဲ့ရုရှားတို့ကတော့ဓာတုလက်နက်မသုံးခဲ့ဘူးလို့ညင်ထားပါတယ
်နိုင်ငံချက်ချကအနီဝီနီယမ်နဲ့တမ်မနီတင်ပုတ်မှုတွေအတွက်အမေရိကန်ပြည်ထောင်စုကချက်မှတ်လိုက်တဲ့အခွန်တိုးကောက်ခံမှုကနေရလာတဲ့အကျိုးဆက်အတွက်နင်နာချေးပေးဖို့ရုရှားကတောင်းဆိုလိုက်တာမဟုတ်တဟာ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့တက်တက်မြတ်ဩဇာကြီးသူကတောင်းဆိုလိုက်တာပါဒီကုန်သွင်းကုန်တွေအပေါ်မှာအခွန်တိုးကောက်မှုကအမေရိကန်ပြည်ရင်းထွက်ကုန်တွေပိုရောင်းရအောင်ကာကွယ်ဖို့လှုံ့ဆော်လာဖြစ်ကြောင်းတရုတ်ဥရောပသမဂ္ဂနဲ့အိန္ဒိယတို့ကဒါကိုကန့်ကွက်ထားပြီးဒီလုပ်ရက်အတွက်ကုန်တင်ဖို့တဲ့နိုင်ငံတွေကိုရောချေးပေးဖို့လိုအပ်ကြောင်းပြောပါတယ်ထရမ့်အစိုးရအဖွဲ့ကတော့ဒီပြောဆိုချက်ကိုပယ်ချခဲ့ပြီးအခွန်ကောက်မှုတွေဟာအမျိုးသားလုံခြုံရေးကြောင့်ဖြစ်တယ်မို့နိုင်ငံတကာဥပဒေအရအကျုံးဝင်တယ်လို့ပြောပါတယ်အမေရိကန်ပြည်ထောင်စုကဒါကိုတရုတ်နဲ့ညှိနှိုင်းမှုသဘောတူခဲ့ပြီး EU ဥရောပတမကနဲ့အိန္ဒိယတို့နဲ့တော့နစ်နာခြင်းမပေးဘဲဆက်ထားစင်ပါပဲတခြားကိစ္စရတွေကိုဆွေးနွေးလို့တဲ့ဆန္ဒရှိတယ်လို့အကြောင်းကြားခဲ့တာပါ
PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335ဖိုင်ဖိုမီတာ40 kHz 9683ညာဖိုင်ဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာဖိုင်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဖိုင်ဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်။ဒီရီကနေတောက်ကြမနေ့ဖက်တရမြောက်ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်တွင်မှာ NVC ကပ်ပြားကင်ဆောင်ထားသူတွေကိုအရင်တုန်းကလိုကန့်သက်တားမြစ်ချက်တွေမထားတော့ဘဲလူဝင်မှုကြီးကြပ်ရေးပုံစံ၄ကိုဖြစ်ပြီးတာနဲ့သွားခြင်းတဲ့နေရာကိုသွားလို့ရပြီလို့ ABLA 19ရဲ့ဂျာတာပေးနေကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်လူမှုဝန်ထမ်းကေဇေးကြီးနဲ့ပြည်လဲနေရဂျာတာရေးဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောသွားပါတယ်။ဒီကိစ္စကိုလက်တွေ့လှုပ်ဆောင်နေပြီးဒီအခွင့်အရေးကိုရတဲ့သူတွေရနေပါပြီလို့လည်းဝန်ကြီးကပြောပါတယ်။ဒီတော့ဒီမှာပဲနိုင်ငံတကာဘာသာရေးလူလက်ခွင့်ဆိုင်ရာအမေရိကန်သံတမန်ကြီးဆန်ဘရောင်းဘက်ကမကြသေးခင်ဂျပန်ကဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ညာဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောပါတယ်။ရိုဟင်ညာမွတ်စလင်တွေပေါ်ပြုမှုလုံဆောင်ချက်တွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ဆိုရကပြောထားတာကိုတာမန်ကြီးကထပ်ပြောသွားသလိုဖြစ်ပျက်ခဲ့တာယူနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပြီးအစီရင်ခံစာပြုစုနေတယ်လို့ပြောပါတယ်
။ We will be seeking justice for the Rohingya people. They have suffered.
ရိုဟင်ညာလူမှုအတွက်တရားမျှတမှုရဖို့ကျွန်တော်တို့လုပ်သွားပါမယ်။သူတို့တွေခံစားခဲ့ကြရတာသိကိုကြီးမားလို့ပါတယ်။ဂွန်ဒေကာရှိရှိဘေးကင်းစွာနဲ့သူတို့နေရာတွေကိုပြန်ခွင့်ပြုဖို့လိုအပ်ပါတယ်။အဲ့လိုဖြစ်အောင်မြန်မာဆွေရကလှုပ်ဆောင်မှုအတွက်နိုင်ငံတကာတိုင်းဝိုင်းကဖိအားပေးရင်းနဲ့ဖြစ်အောင်လုပ်ဖို့လိုပါတယ်။ဒါအပြင်ကျူးလွန်ထားတဲ့ရာဇဝတ်မှုတွေအတွက်တရားဥပဒေနဲ့အညီဖြစ်အောင်လုပ်ဖို့လိုပါတယ်လို့တန်မကြီးဘရောင်းဘက်ကပြောပါတယ်။အဲ့လိုဖြစ်ဖို့အတွက်အမေရိကန်နိုင်ငံမှာရောနိုင်ငံတကာမှာပါအပြင်းထန်တွန်းအားပေးလှုပ်ဆောင်သွားမယ်လို့လည်းတန်မကြီးကပြောပါတယ်။ပြည်တော်စုအစိုးရဖွဲ့ရုံဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးတောင်ထွန်းကတော့ကိုယ်စံသားနဲ့ကိုပြန်လာခြင်းနဲ့ဒုက္ခတွေတွေကိုပြန်လက်ခံဖို့လိုလားသလိုအစင်းသင့်လည်းဖြစ်နေပြီးပြန်လာသူတွေအနေနဲ့လုံခြုံမှုနဲ့ဂုဏ်သိက္ခာရှိမှုတွေလည်းရမှာဖြစ်တယ်လို့ဂျာတာပရိနိသတင်းစာရှင်းလင်းပွဲအတွင်းမှာပဲပြောသွားပါတယ်
။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းဝေးလံခေါင်ဖျားဒေသမှာဘင်္ဂလားဒေ့ရှ်ဘက်ကနေခိုးပြီးဝင်လာတဲ့ရိုဟင်ဂျာ၁၈ယောက်ကိုဂျာတာပရိနိကနယူဒေလီသွားတဲ့ရထားပေါ်တက်ဖို့လုပ်နေတော့အိန္ဒိယရဲတွေကဖမ်းဆီးလိုက်ပါတယ်။ထရီပူရာပြည်နယ်ခိုးပြီးဒေသမှာဖမ်းမိတဲ့အမျိုးသား၁၁ယောက်အမျိုးသမီး၄ယောက်နဲ့ကလေးငယ်၃ယောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းဘက်ကလာရောက်ကြတာဖြစ်ပြီးသူတို့ဟာရိုဟင်ဂျာအများပြားနေနေတဲ့ New Delhi မြို့ကိုအလုရှာဖို့သွားတာဖြစ်ကြောင်းရဲရရှိတုံးကပြောပါတယ်။ထရီပူရာပြည်နယ်ထဲမှာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်တို့ရဲ့မလုံခြုံတဲ့နေဆက်ဒေသအနည်းအား935မိုင်ရှိပါတယ်။မနစ်ကဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းမြန်မာဘက်ကရိုဟင်ဂျာ9000လောက်ဘင်္ဂလားဒေ့ရှ်ထွက်ပြေးကြတာဖြစ်ပြီး4000လောက်ကတော့အိန္ဒိယနိုင်ငံနေရာအနှံ့မှာခိုးလုံနေမယ်လို့ခန့်မှန်းကြတာပါ။ UNHCR မှာတော့ဒုက္ခသည်အဖြစ်စင်းဝင်သူက10000ကျော်တော့မပြည့်ပါဘူး။အများစုကမွတ်စလင်အများပြားနေထိုင်တဲ့ဒေသတွေမှာအခြေချကြပြီးဒီထက်မှာတောင်ပိုင်းဟိဒရာဘတ်မြောက်ပိုင်းဥတ္တရပရဒေ့ရှ်နယူဒီလီနဲ့နယ်မြေပိုင်းနဲ့အငင်းပွားနေတဲ့ဂျမ္မူကက်ရှမီးယားဒေသပါပါတယ်။မနစ်ကတော့ရိုဟင်ဂျာနဲ့တခြားတရားဝင်လာရောက်သူတွေကိုစစ်ဆေးပြီးနေရာရင်းပြန်ပို့ဖို့အတွက်ပြည်내အာဏာပိုင်တွေကိုအိန္ဒိယပြည်ထရေးဝန်ကြီးဌာနကအမိန့်ပေးခဲ့တာပါ။ဒါဟာတရားဝင်လာရောက်သူတွေကိုအကြမ်းဖက်အဖွဲ့အစည်းတွေကလူသစ်စုဆောင်းမှုလုပ်လာနိုင်ကြောင်းတန်တာကြောင့်ဖြစ်တဲ့အပြင်ဒီလူတွေကအိန္ဒိယနိုင်ငံရဲ့လုံခြုံရေးအတွက်ပါအန္တရာယ်ကြီးတာကြောင့်လို့ဆိုပါတယ်။
အီရန်နျူကလ িয়ার ရဲ့နိုင်ငံတကာသဘောတူစာချုပ်ကိုထောက်ခံကြဖို့နဲ့သမ္မတဒေါ်နယ်ထရမ့်ကစာချုပ်ကနေနှုတ်ထွက်တာမျိုးလုံမသွားစေဖို့တိုက်တွန်းတဲ့စာတစောင်းကိုဒီတိန်ပြင်းထန်တဲ့ဂျာမနီလွှတ်တော်အမတ်900ကျော်တို့ပူးပေါင်းပြီးအမေရိကန်လွှတ်တော်အမတ်တွေစီကိုဂျာတာပိနေကပို့လိုက်ပါတယ်။2025ခုနှစ်သဘောတူစာချုပ်ထဲကအန်ဒရယ်ရှိတဲ့အားနည်းချက်တွေကိုပြင်ဆင်ဖို့သမ္မတထရမ့်ကတောင်းဆိုထားပြီးသဘောတူစာချုပ်ကနေအမေရိကန်ထွက်မယ်မထွက်ဘူးဆိုတာကိုမေလ12ရက်နေ့မှာနောက်ဆုံးထားဆုံးဖြတ်မယ်လို့ပြောထားပါတယ်။အမေရိကန်ပြည်ထောင်ဂျာမနီပြင်သစ်ရုရှားတရုတ်တို့နဲ့အီရန်နိုင်ငံကြားအဲ့ဒီသဘောတူညီချက်ကိုရယူခဲ့တာဖြစ်ပြီးအပြန်အလှန်အဖြစ်အီရန်စီးပွားရေးကိုအထိနာစေတဲ့စီးပွားရေးတန်ခတ်အရေးယူမှုတွေကိုရှော့ပေါက်ပေးထားတာပါ
American ပြည်တော်စုမှတာဝန်ထမ်းဆောင်နေတဲ့ပါကစ္စတန်တန်မူရန်တွေအတွက်ပါကစ္စတန်ကနေလာရောက်ဖို့ခီးသွားလာခွင့်ကိုပါနောက်ထပ်ထပ်ပြီးအကန့်အသတ်ခံရတယ်လို့ပါကစ္စတန်ကပြောပါတယ်2018မေလ1ရက်နေ့မှာစတင်တော့မယ် American ရဲ့မူဝါဒဆိုင်ရာဥပဒေအရ American မှာရှိတဲ့ပါကစ္စတန်တန်ဝန်ထမ်းတွေတို့ခီးသွားလာမှုကန့်သတ်မှုရှိနေကြောင်းနဲ့ဒါကိုနှစ်ဖက်တွေ့ဆုံပြီးပြည်လျောင်ဖြည့်ရှင်းနိုင်မယ်မျှော်လင့်ကြောင်းပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမိုဟာမက်ဖေဆာကဂျာဒဘရီနဲ့အပတ်စဉ်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
Direct from Washington, the voice of America, VOA. နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့တာပါရှင်။ VOA ရဲ့အခုထုတ်လွှင့်မှုတွေကို bambies.voanews.com မြန်မာပိုင်းဝက်ဘ်ဆိုက်ပေါ်မှာနားဆင်နိုင်သလို VOA မြန်မာပိုင်း Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါတော့မယ်။ထိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ဒေသတွင်ကအသက်မပြည့်သေးတဲ့တိုင်းရင်းသားကလေးတွေအပါအဝင်မိန်းကလေးငယ်တွေကိုလိန်ဖြော်ပြေးရေးလုပ်ငန်းတွေမှာရောင်းစားခဲ့မှုနဲ့ထိုင်းရဲအရာရှိတွေအပါအဝင်လိန်ကုန်ကူးမှုကိုအဓိကကျူးလွန်ခဲ့သူတွေကိုထိုင်းတရားရုံးတစ်ခုကပြစ်ဒဏ်တွေချမှတ်လိုက်ပါတယ်။ဗန်ကောက်မြို့တရားရုံးတစ်ခုကနေပြီးတော့ထောင်ဒဏ်1တရာကျော်ကနေ300ကျော်အထိအမြင့်ဆုံးပြစ်ဒဏ်တွေပေးခဲ့တဲ့အပေါ်မြန်မာရွှေပြောင်းလုပ်သားအရေးဆောင်ရွက်သူတွေကကြိုးဆိုနေကြပါတယ်။အကြောင်းစုံကိုထိုင်းအခြေစိုက်သတင်းတောက်မအေးမာကဆက်ပြီးတော့ပြောပြပါမယ်ရှင်။
ထိုင်းနိုင်ငံတွင်းမှာ2018ခုနှစ်တုန်းကလိန်လုပ်ငန်းခွင်မှာရောင်းစားခံရတဲ့သမီးအတွေ့မိဘတွေကအမျိုးသမီးအဖွဲ့ကိုတိုင်ကြားရကနေနာမည်ကြီးခဲ့တဲ့ငှက်ငယ်လေးများလို့အမိရတဲ့ပြည်တစားကိုင်းတစ်ခုကိုမယောင်ဆောင်ဒေသထဲမှာဖမ်းဆီးနိုင်ခဲ့တာပါဒီထဲမှာရဲအရာရှိတဦးပါဝင်ပတ်သက်နေပြီးအသက်မပြည့်သေးတဲ့တိုင်းရင်းသူမိန်းကလေးတွေအပါအဝင်အမျိုးသမီးငယ်အများအပြားကိုလိန်လုပ်ငန်းခွင်မှာရောင်းစားခဲ့တယ်ဆိုပြီးစစ်ဆေးတွေ့ရှိခဲ့တာဖြစ်ပါတယ်ဒီမှုနဲ့ပတ်သက်လို့ဧပြီလ18ရက်နေ့ကတရားရုံးကအမိန့်ချမှတ်ခဲ့ရမှာတော့အမြင့်ဆုံးပြစ်ဒဏ်နေအဖြစ်ထောင်ဒဏ်168နှစ်ကနေထောင်ဒဏ်322ထိအပြစ်ပေးခဲ့တာဖြစ်ပါတယ်။လူကိုကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့အခုလိုပြောပါတယ်
။ဟောအခုလိုလေထိုင်းတရားရုံးကနေပြီးတော့ဥပဒေကြောင်းအရအဲ့လိုမျိုးအသက်မပြည့်တဲ့အင်းသူကလေးတွေကိုဟိုပြစ်ဒဏ်လုပ်ငန်းမှာဆုံးချတဲ့အတွက်ပြည်ရတဲ့အများကြီးရှာတဲ့အတွက်ကျွန်တော်တို့လည်းအကျိုးဆုံးတယ်ဟိုနောက်ပြီးတော့ကျေးဇူးလေးတင်တယ်ပေါ့အဲ့ဒါမျိုးတိုင်းသူပြည်ရတဲ့အများကြီးရှိတဲ့နေရာတွေကတော့မေဆောက်တို့အဲ့ဒီဒီကန်ဆယ်ပြည့်တို့ဟိုနောက်ဖရားသုံးစုနေကြတို့စင်မိုင်တို့အဲ့ဒီဘက်မှာတော်တော်များများကြီးကိုရှိတယ်ကြ။အဲ့တော့ဒီဖြစ်ခင်မျိုးကနောက်လေးဖြစ်မြောက်မှာတွေ့တယ်ဒါပေမဲ့အခုလိုပြည်ရကြီးကြီးမမရှာပြလိုက်တဲ့အတွက်တော့ဟိုဒီမြန်မာရဲ့ကိုယ်စားစီးလုပ်တယ်လို့ပြောချင်တယ်ဗျ။အ
ဲ့ဒီဒေတာမှာထိုင်းတောင်ပေါ်တိုင်းရင်းသားတွေနဲ့အတူအများစုကတော့မြန်မာနယ်ပါရှမ်းနဲ့ကီနီတိုင်းရင်းသားတွေလည်းနေထိုင်နေကြတာပါ။ထိုင်းမြောက်ပိုင်းမြောက်ဆောင်မြို့နယ်အတွင်းမှာမိန်းကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာကျူးလွန်သူတွေကတရားခံ၈ဦးကိုပြစ်ဒဏ်အမိန့်ချမှတ်ရမှာအသက်43နှစ်ရွယ်ရဲရရှိယူတချိုင်းကိုတော့လူကုန်ကူးမှုဥပဒေပုံမှန် BE2539 အရပြစ်မှုကျူးလွန်ကြောင်းထင်ရှားလာကြောင်းထောင်ဒဏ်1320နဲ့ကြည့်ရစားပွဲစားအမျိုးသမီး2ဦးဖြစ်တဲ့အသက်28နှစ်အရွယ်ပီရဝန်ကိုတော့186နှစ်အသက်31နှစ်အရွယ်ပီရထက်ကိုတော့ထောင်နှံ186နှစ်ချမှတ်ခဲ့ပါတယ်။ကျန်တဲ့အပေါင်းပါ5ဦးကိုလည်းထောင်နှံအတီးတီးချမှတ်ခဲ့တာပါ။တရားခဏ်ဒီဟာ2014ခုနှစ်ကတည်းကငှက်ငယ်လေးများလို့အမိရတဲ့ပြည်စားလုပ်ငန်းကိုလုပ်ကင်ခဲ့ပြီးမယောင်ဆောင်ဒေသတွင်ကအသက်14နှစ်အောင်မိန်းကလေးတွေကိုဒေသဆိုင်ရာအာဏာပိုင်တွေစီးပွားရေးသမားတွေနဲ့အတူကာမဆက်ဆံဖို့အတွက်ညီမျိုးစုံနဲ့သွေးဆောင်ဖျားရောက်ခဲ့တဲ့အပြင်တချို့အသက်14နှစ်အောင်မိန်းကလေးတွေကိုအတင်းအဓမ္မပြည်ထစာဖြစ်လောက်ကင်ခံခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြခဲ့တာပါ2018ခုနှစ်မှာတော့ပြည်ထစာဖြစ်ခိုင်းချေခံခဲ့ရတဲ့မိန်းကလေးတူရဲ့မိခင်ကအမျိုးသမီးအဖွဲ့ကိုတိုင်ကြားရကနေပြည်ထစာခေါင်းနေပွဲစားတွေကိုဇက်တိုက်ဖော်ထုတ်ရေးယူခဲ့ရမှာရဲရရှိတွေပါဝင်မြို့နယ်အာဏာပိုင်တွေပါပါဝင်ပတ်သက်နေတာကိုစစ်ဆေးဖော်ထုတ်နိုင်ခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်။ဒီအတွက်ဒီအမှုတွေကိုတေချာစစ်ဆေးပြီးတဲ့နောက်မှာတော့အခုလိုမျိုးအမြင့်ဆုံးပြစ်ဒဏ်တွေချမှတ်ပြီးအရေးယူခဲ့တာဖြစ်ပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပို့ခဲ့တာပါရှင်။အခုတခါတော့ဒီမြန်မာနိုင်ငံမှာအစိုးရကအခုထပ်ပို့ပြီးတော့ပုံမှန်လင်းလင်းသတင်းထုတ်ပြန်ပေးဖို့လိုတယ်လို့ဘာကြောင့်ပြောနေသလဲဆိုတာကြည့်ရအောင်ပါ။မြန်မာနှစ်ဆန်းတရက်နေတုန်းကသမရလွန်ငင်းချွန်းသာကွင်းနဲ့ပြန်လွတ်လာသူတွေထဲမှာဒီအင်းထင်လူတက်မှုမှာပါဝင်တဲ့တက်မတော်သား9ယောက်ပါတယ်လို့ Skynet Media ပိုင်း MNTV News ကသတင်းမှဖော်ပြခဲ့ပါတယ်။ ဒီလိုသတင်းမှဖော်ပြတာဟာအစိုးရကသတင်းအချက်အလက်တွေကိုပွင့်လင်းမြင်သာမှုရှိစွာနဲ့အချိန်မီထောက်ပြန်တာမျိုးမရှိလို့ဖြစ်တယ်လို့ဒီသတင်းသမားတွေနဲ့နိုင်ငံရေးလေ့လာသူတို့ကထောက်ပြနေကြပါတယ်။သမရယုံကတော့အခုလိုမျိုးသတင်းမှဖော်ပြခဲ့မှုအတွက် MNTV News ကိုတစုံတရာအရေးယူဖို့စုံစမ်းစစ်ဆေးသွားမယ်လို့ပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကဆက်ပြီးတော့ပြောပြပါမယ်ရှင်။
မြန်မာနှင်းသိကူအထိမ်းအဖြစ်နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့လူငယ်ချမ်းသာအခွင့်အရာနိုင်ငံရေးအကျဉ်းသားတချို့အပါအဝင်အကျဉ်းသား8542ဦးကိုဧပြီလ18ရက်နစ္စန်တရက်နေ့မှာပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။အဲ့ဒီနေ့ကမြန်မာနိုင်ငံအကျဉ်းဆောင်အသီးသီးကနေအကျဉ်းသားတွေလွှတ်ပေးရမှာစစ်တွေအကျဉ်းထောင်ကလည်းအကျဉ်းသား69ဦးပြန်လွှတ်ပေးခဲ့ပြီးအဲ့ဒီတည်းမှာရခိုင်ပြည်နယ်အင်းဒင်ကျေးရွာကမွတ်စလင်တွေကိုတန်းစီတပ်ဖြတ်မှုအတွက်တာဝန်ရှိသူတွေအဖြစ်စစ်တွေထောင်မှာဖမ်းဆီးထောင်ချတာတဲ့တမတော်သားအရာရှိစစ်သည်ခုနှစ်ဦးလဲပြန်လွတ်လာတယ်လို့ MMTV ရုပ်သံသတင်းဌာနကထုတ်လွှင့်ခဲ့ပါတယ်။ရခိုင်မြောက်ပိုင်းဒေသကရိုဟင်ဂျာမွတ်စလင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကမြန်မာအစိုးရနဲ့တမတော်ဘောကြီးမားတဲ့ဖိအားတွေပေါ်ပေါက်နေချိန်မှာအခုလိုအင်းနင်ရွာလူသတ်မှုတရားခံတွေကိုပြန်လွတ်ပေးလိုက်ပြီဆိုတဲ့သတင်းကြောင့်ပြည်တွင်းမှာရောနိုင်ငံတကာမှာပါလှုပ်ခတ်သွားစေခဲ့ပါတယ်။စစ်တွေအချင်းထောင်မှာဖမ်းဆီးထောင်ချခံရတဲ့တပ်မတော်သား9ဦးပြန်လွတ်လာတယ်ဆိုတဲ့သတင်းဟာသတင်းမှားတာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစော်ထေးက VOA ကိုပြောပါတယ်။အဲ
့ဒါသတင်းအမှားဖြစ်ပါတယ်။အဲ့ဒီတပ်မတော်ရာဇီစစ်သည်9ဦးမပါပါဘူး။အဲ့ဒါကို MNTV ကနေပြီးတော့စစ်တွေကသတင်းတော့သတင်းကိုယူပြီးတော့သူကထုတ်လိုက်တယ်။ထုတ်လိုက်တဲ့ဟာအဲ့ဒါအမှားလဲဆိုတော့ကျွန်တော်တို့ပြောတော့ပြောလို့ပြန်ပြီးတော့သတင်းမှားဖြစ်ချင်ပြန်ပြီးတော့ဖြည့်ချင်းချက်တင်ထားတယ်လို့တော့သိရတယ်ပေါ့နော်။အဲ့ဒါကိုဘလို့ရည်ရည်နဲ့ဘလို့အရှင်လုပ်မလဲဆိုတော့ဒီနေ့ပဲကျွန်တော်တို့ပြည်ချိုင်းဝန်ကြီးဌာနကိုပြောထားတယ်ပြည်ချိုင်းဝန်ကြီးဌာနနဲ့ပြီးတော့ဒီလိုဘလို့အရှင်လို့ဆိုတော့ပြည်ချိုင်းဝန်ကြီးဌာနဆက်လုပ်ပါလေ
အင်းနင်ရွာလူတက်မှုတရားခံ9ဦးကိုပြန်လွှတ်ပေးလိုက်တယ်ဆိုတဲ့သတင်းကို Skynet Media ပိုင်း MMTV News နဲ့ CNB News တို့ကနေထုတ်လွှင့်ဖြန့်ချီခဲ့တာပါရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာကတောင်းဆောင်စောင့်ကြည့်နေတဲ့အခုလိုအကဲဆက်တဲ့ကိစ္စမျိုးမှာသတင်းမှားတွေထွက်ပေါ်လာရတာဟာမြန်မာအစိုးရကသတင်းအချက်အလက်တွေကိုပွင်လင်းမြင်သာစွာနဲ့အချိန်မီထုတ်ပြန်ပေးတာမျိုးမရှိခဲ့တာကြောင့်ဖြစ်တယ်လို့နိုင်ငံရေးအကြီးအကဲဦးမောင်မောင်စိုးကရှုမြင်ပါတယ်
။ဒီသင်္ကေတနဲ့ပတ်သက်လို့အရေးယူတာဘယ်သူပေါ်လာလေဖြစ်တယ်။ဘယ်နေမှာဆုံးဖြတ်ချက်ဘလောက်ချလိုက်ပြီးတော့ဘယ်ထောင်တွေကိုပို့လိုက်တယ်ဆိုရယ်ပို့ဝင်လင်းလင်းပေါ့။ဆိုတော့အားလုံးပြောင်းခင်ဗျားတို့လို့ဆိုလို့အဲဒီလွတ်တဲ့လူတွေကဘယ်သူပေါ်လာလေဖြစ်တယ်ဘယ်ထောင်ဘလောက်ထွက်တယ်ဆိုတာကိုပို့ဝင်လင်းလင်းကြီးညာပြောလို့လိုတယ်။ဒါဆိုရင်တော့ရှင်းရှင်းလင်းလင်းဖြစ်တာပေါ့။ဒါတခုပေါ့။ဒီကြခုကသတင်းထုတ်ပြန်မှုနောက်ကျတာလည်းအရင်ပါပါပဲတတိယချက်ကဒီသတင်းထိချုပ်မှုဟာဒီ MNTV ကဟိုရွှေတန်လင်းကုမ္ပဏီကထုတ်ပြီးဖြစ်စီမထုတ်ပြီးဖြစ်စီသတင်းဒီထုတ်ပြန်မှုတွေနဲ့ပတ်သက်တဲ့ဟာအလုံးကိုင်တာပြည်ချိုင်းဝန်ကြီးဌာနဖြစ်တယ်ပြည်ချိုင်းဝန်ကြီးဌာနဒီသတင်းကိုထုတ်ပြန်တဲ့နေရာမှာဒီလိုအရေးပါတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ထိချုပ်မှုတွေမှာအများအနေချက်ရှိနေတယ
်အကျဉ်းသားတွေပြန်လွှတ်ပေးတဲ့ကိစ္စမှာမြန်မာအစိုးရတာဝန်ရှိသူတွေဒါမှမဟုတ်ပြည်ထောင်စုဝန်ကြီးဌာနကအများပြည်သူသိခွင့်ရှိတဲ့သတင်းအချက်အလက်တွေကိုကြိုတင်ထုတ်ပြန်ပေးခဲ့မယ်ဆိုရင်မလိုလားအပ်တဲ့တန်တရားနဲ့ပြဿနာတွေပိုကြီးထွားလာစရာမရှိကြောင်းမြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကသုံးသပ်ပါတယ
်ဒီကနေ့မြန်မာတော့တက်မတော်သားတွေရေးရူခံတဲ့ကိစ္စတွေမှာဒီသူတို့အမည်နဲ့သူတို့ရဲ့ဟိုယာယီတွေအဲ့လိုဟာမျိုးတွေကိုဒီလိုကွန်မတီတောင်းဆိုရဲ့ကွန်တက်ခါကိုထိတိုက်မှာဆိုလို့ဆိုရဲအဲ့ဒီဟာမျိုးတော့ဖုံးကွယ်တာပဲလေးရှိရပါတော့အခုခေတ်မှာတော့ဒီလိုမျိုးသတင်းမှားမျိုးဒီလိုတံမြက်မျိုးဖြစ်ပေါ်လာတဲ့အကြောင်းကတော့ဟိုသူ့အပ်ကကဟိုဒီကြီးလေးပေါ့လေဒီချင်းစီပေါ့နော်ဒီချင်းစီကဒီကိစ္စနဲ့ပတ်သက်လို့ဟိုချင်းချင်းလေးလုတ်ချင်တယ်ချင်းချင်းညင်တယ်ဆိုရင်သူတို့လက်ထဲမှာချက်လက်ပြအောင်ရှိတယ်အကျဉ်းသားဘယ်နှဦးလုတ်တယ်အဲ့ဒီမှာဘယ်လိုပုံမှန်နဲ့ဘယ်သူရေးဆိုတဲ့ဟာမျိုးကထုတ်ပြန်လို့ရတဲ့ဟာပဲဒီ information ကဟိုအများပြည်သူနဲ့ဆိုင်တဲ့ information ပဲလျှို့ဝှက်ချက်လည်းမဟုတ်ဘူးလေအဲ့လိုမျိုးမချင်းလေးနဲ့ဟာကဒီလိုတမ်းရတွေပွားနေတယ်ပေါ့နော်
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးစွန့်စမ်းစစ်ဆေးရေးမှူးရန်ဟီလီကလည်းအင်းနင်ရွာလူတက်မှုတရားခံတွေကိုမြန်မာအစိုးရကပြန်လွှတ်ပေးပြီးရိုက်တာစတင်းတော်နှစ်ဦးကိုတော့ဆက်လက်ဖမ်းဆီးထားတာကြောင့်ဘယ်မှာလဲတရားမျှတမှုဆိုပြီးသတင်းစာထွက်ချိန်သူ့ရဲ့ Twitter စာမျက်နှာမှာမေးခွန်းထုတ်ရေးသားခဲ့ပါတယ်နောက်ပိုင်းသတင်းမှားမှန်းသိသွားပြီးနောက်မှာသူရဲ့ရေးသားမှုနဲ့ပတ်သက်လို့ပြန်လည်တောင်းပန်ခဲ့ပါတယ်ခင်ဗျာ
။တော်ရရှင်များရှင်မြမစိုးရရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကိုအချုပ်ချာအာဏာရဲ့မူလပိုင်ရှင်ဖြစ်တဲ့ပြည်သူလူထုနဲ့နီးစပ်တဲ့အောက်ခြေကစတင်မှဖြစ်ကြောင်းသမရဦးဝင်းမြင့်ကနေ့တက္ကူမိန်ကွန်းမှာပြောကြားသွားပါတယ်။ ပြည်ပြည်ပြောင်းလဲမှုတွေနဲ့အံဝင်တဲ့သူတွေကိုလည်းအရေးအသွေးရှိသူတွေနဲ့အစားထိုးသွားမယ်အကြောင်းပြောကြားခဲ့တာပါအစိုးရအုပ်ချုပ်မှုပြည်ပြည်ပြောင်းလဲရမှာဘေကန်နာတွေဘေထန်နာတွေမှာအပြောင်းလဲတွေလုပ်ဖို့လိုအပ်နေပါလေလူမှန်နေရာမှန်ဖြစ်ဖို့ဘယ်လိုလူတွေကိုဖယ်ရှားပြီးဘယ်လိုပုံကိုမျိုးတွေကိုနေရာပေးသင့်ပါသလဲဆိုတာကို VOAS နေနေညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
တော်တော်ရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်ပါအောင်မယ်။နိုင်ငံပေါင်း53နိုင်ငံပါဝင်တဲ့ဒဏ္ဍာဟယနိုင်ငံခေါင်းဆောင်များအစည်းအဝေးကိုဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာဂျာတာဘရင်းနီကစတင်ခဲ့ပါရစေ။တချိန်ကဗြိတိရှ်ကိုလိုနီလက်အောက်ခံဖြစ်ခဲ့တဲ့နိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့ဒဏ္ဍာဟယအသင်းကြီးဟာဗြိတိရှ်အင်ပါယာရဲ့နောက်ဆုံးလက်ကျန်ပြရုပ်သားဖြစ်တယ်လို့ဝေဖန်သူတွေကပြောနေကြပါရစေ။အတင်းကြီးရဲ့ဥဆောင်မှုနဲ့ရည်ရွယ်ချက်အပေါ်မေးခွန်းထုတ်မှုတွေရှိနေချိန်မှာကျင်းပနေတဲ့ဒဏ္ဍာဟယနိုင်ငံခေါင်းဆောင်များအစည်းအဝေးအကြောင်းကိုဆက်ပြီးတော့တင်ပြချင်ပါတယ်။တချိန်က British Empire အုပ်ချုပ်မှုအောက်မှာရှိခဲ့တဲ့ဒဏ္ဍာဟယနိုင်ငံများရဲ့ထိပ်သီးစည်းဝေးပွဲကို British နိုင်ငံမှာနှစ်ပေါင်း20အတွင်းမှာပထမဆုံးအကြိမ်ကျင်းပနေပါတယ်။နိုင်ငံပေါင်း53နိုင်ငံပါဝင်တဲ့ဒဏ္ဍာဟယအတင်းကြီးရဲ့အနာဂတ်နဲ့ Britain ရဲ့ဥဆောင်မှုအခမ်းကဏ္ဍနဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေရှိနေချိန်မှာထိပ်သီးစည်းဝေးပွဲကိုလန်ဒန်မြို့တော်မှာကျင်းပနေတာပါ။ဒဏ္ဍာဟယနိုင်ငံများရဲ့နိုင်ငံအုပ်ချုပ်ဒုတိယမြောက်အဲလီဇဘက်သမင်မာကြီးကဘက်ကင်နမ်တော်မှာဂျာတာဘရင်းနီကပြုလုပ်တဲ့ဖွင့်ပွဲအခမ်းအနားမှာအတင်းကြီးကိုသူဥဆောင်ရတဲ့အတွက်အင်မတန်ဂုဏ်ယူဝမ်းသာကြောင်းနဲ့သူ့ရဲ့သားတော်အင်ရှေဇန်ချားလ်စ်မင်းသားကလည်းဒီနေ့မှဥဆောင်သွားလိမ့်မယ်လို့ပြောကြားခဲ့ပါတယ်။
It is my sincere wish that the Commonwealth will continue to offer stability and continuity for future generations, and will decide that one day the Prince of Wales should carry on the important work started by my father in 1949.
ဒဏ္ဍာဟယအတင်းကြီးအနေနဲ့အနာဂတ်မျိုးဆက်သစ်တွေအတွက်တည်ငြိမ်မှုနဲ့ရှင်သန်မှုကိုဆက်လက်ပေးစွမ်းနိုင်ရည်ဟာကျမရဲ့ရိုးသားတဲ့စင်နာဖြစ်ပါတယ်ကျမရဲ့ဖခင်1949ခုနှစ်မှာစတင်ခဲ့တဲ့အရေးကြီးတဲ့တာဝန်တွေကိုဒီနေ့မှဝေလာမင်းသားကဆက်ပြီးတော့ထမ်းဆောင်ပါလိမ့်မယ်။ဒီအသင်းကြီးရဲ့ဆောင်ရွက်မှုတွေကိုတံမိုးထားပြီးခိုင်မာအောင်ဆက်လက်ဆောင်ရွက်သွားမယ်ဆိုရင်ကျမတို့ရဲ့ဥဆောင်မှုနောက်ကိုလိုက်နေကြသူတွေအတွက်ပို့ပြီးတော့လုံခြုံသားရဝပြောပြီးတော့ရေရှည်ခံတဲ့ကဘာကြီးကိုတည်ဆောက်နိုင်မယ်လို့ယုံကြည်ပါတယ်
။ British Empire ကနေပေါ်ထွက်လာတဲ့ဒဏ္ဍာဟယအသင်းကြီးဟာဗြိတိန်ကိုလိုနီအမွေအနှစ်တွေကိုမပစ်ပယ်နိုင်သေးဘူးလို့ဝေဖန်သူတွေကတော့ထောက်ပြနေကြပါတယ်။လန်ဒန်တက္ကသိုလ်ဒဏ္ဍာဟယလေ့လာရေးဌာနညွှန်ကြားရေးမှူးလည်းဖြစ်အဝိသစ်လဲထားတဲ့ Empire The Empire's New Clothes The Myth of Commonwealth ရဲ့စာအုပ်ကိုရေးသားခဲ့တဲ့စာရေးဆရာလည်းဖြစ်တဲ့ပါမောက်ခဖိလစ်မာဖီရဲ့အမြင်ဆိုရင
်ပြီးခဲ့တဲ့ဆယ်စုနှစ်ပိုင်းတွေ1990ပြည့်လွန်နှစ်ပိုင်းတွေထဲကရှိလာခဲ့တဲ့ပြဿနာကဒဏ္ဍာဟယအသင်းကြီးဟာခေတ်အခြေအနေနဲ့မကိုက်ညီရတာပဲဖြစ်ပါတယ်တဲ့ရင်ဖြစ်လောက်အောင်ညီညီညွတ်ညွတ်ဆောင်ရွက်ကြတာမျိုးမရှိပါဘူး။ဒဏ္ဍာဟယနဲ့ပတ်သက်လို့တရင်ဖြစ်လောက်စရာတခုတည်းသောကိစ္စကတော့တော်ဝင်မိသားစုအကြောင်းပဲဖြစ်ပါတယ်
။ပြီးခဲ့တဲ့တရင်ပတ်အတွင်းမှာဒဏ္ဍာဟယအသင်းနဲ့ပတ်သက်ပြီးတော့ထိတ်တန့်ဖြစ်ခဲ့တဲ့တရင်ကတော့1950နဲ့60ပြည့်နှစ်ပိုင်းတွေတုန်းကဗြိတိန်ကိုလိုနီလုပ်ခဲ့တဲ့နိုင်ငံတွေကနေလာရောက်တဲ့နိုင်ငံများအခြေချသူတွေအများနဲ့နေထိုင်ခွင့်မရတဲ့အပြင်ပြည်နှင်တန်ပေးခံရမယ့်အခြေအနေနဲ့ကြုံနေတဲ့အပေါ်မှာဗြိတိန်ဝန်ကြီးချုပ်ထရီဆာမေးတောင်းပန်ခဲ့ရတဲ့ကိစ္စပဲဖြစ်ပါတယ်။ဂျာတာဘရင်းနီကကျင်းပတဲ့ခေါင်းဆောင်များစည်းဝေးပွဲမှာတော့ဝန်ကြီးချုပ်မေးကကမ္ဘာကြီးမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအတူတွဲဖြည့်ရှင်းဖို့တောင်းဆိုခဲ့ပါတယ်
။ It's a meeting that takes place at a time of significant global challenges. The rules-based international system which has
ကမ္ဘာကြီးမှာထူးခြားတဲ့စိန်ခေါ်မှုတွေရင်ဆိုင်နေရချိန်မှာအခုစည်းဝေးပွဲကိုကျင်းပနေတာပါ။စင်ဆက်မပြတ်တာယာဝပြောမှုနဲ့ငြင်းချမ်းမှုတို့ကိုဖြစ်စေတဲ့စီးမြင်ဥပဒေတွေကိုအခြေခံထားတဲ့နိုင်ငံတကာစနစ်တွေဟာချင်းချောက်မှုမျိုးစုံနဲ့ရင်ဆိုင်နေရပါတယ်။ရာသီဥတုပြောင်းလဲလာမှုနဲ့ပြင်းထန်တဲ့မိုးလီဝါသအခြေအနေတွေကြောင့်ဒဏ္ဍာဟယနိုင်ငံတွေရဲ့ဘဝတွေနေထိုင်မှုတွေကိုထိခိုက်ဆုံးရှုံးနေရပါတယ်။ဒီဂျစ်တယ်နီးပညာတိုးတက်မှုကအခွင့်အလမ်းသစ်တွေဖန်တီးပေးတဲ့အချိန်ထဲမှာလူပုဂ္ဂိုလ်တယောက်ချင်းဒါမှမဟုတ်အစိုးရတွေရဲ့စိုက်ဘာချိမ့်ချောက်မှုတွေကိုရင်ဆိုင်နေရပါတယ်။လာမယ့်နှစ်ရဲ့စီဝေးပွဲတွေအတွင်းဒီပြဿနာတွေနဲ့အခြားပြဿနာတွေကိုဆွေးနွေးအပြေရှာသွားကြမှာဖြစ်ပါတယ်။
နှစ်ဖျားယောဂတိုက်ဖြတ်ရေးပလတ်စိတ်အမိုက်ရှော့ချရေးအမြဲဆုံးသစ်တော်တွေထိမ့်သိမ်းရေးတို့အတွက်ဒဏ္ဍာဟာယခေါင်းဆောင်တွေကြားဒေါ်လာတန်းထောင်ချီအသုံးပြုဖို့ကတိပြုထားကြပါတယ်။နိုင်ငံခြားယင်းနှိမ့်နှံ့မှုတွေကိုဆွဲဆောင်နိုင်အောင်လုပ်ပေးလို့လည်းပြောဆိုမှုတွေရှိနေပါတယ်။ဗြိတိန်နိုင်ငံ EU ယောပသမဂ္ဂတွေကထွက်သွားပြီးရင်ဒဏ္ဍာဟာယအသင်းကြီးကိုပြန်လည်ခိုင်မာအောင်လုပ်ဖို့တချို့ဗြိတိန်လွှတ်တော်အမတ်တွေကလိုလားနေကြပါတယ်။ဒါပေမဲ့ခက်ခဲလိမ့်မယ်လို့ပမောက်ခဖီလစ်မာဖီကမြင်ပါတယ်။
ဗြိတိန်အတွက်ဒဏ္ဍာဟာယအသင်းကြီးဟာခက်ခဲတဲ့အပြော့စားတန်တမန်နီလန်တရဖြစ်ပါတယ်။ကောင်းမွန်တဲ့ဆောင်ရွက်မှုတွေဒဏ္ဍာဟာယကတဆင့်ထောက်ပံ့ကူညီမှုတွေပေးကောင်းပေးနိုင်ပါတယ်။ဒါပေမဲ့ဗြိတိန်ဟာတချင်းကကိုလိုနီလုပ်ခဲ့သူအုပ်ချုပ်ခဲ့သူဖြစ်တဲ့ဆိုတာကိုအမှတ်ရနေရပါသေးတယ်။ဒဏ္ဍာဟာယနိုင်ငံတွေကြားကူးထစ်တော်တော်လေးမကြည်မနှက်ဖြစ်နေကြသူတွေလည်းရှိနေပါတယ်။
အဲ့ဒီသဘောထားအမြင်တွေကိုမဖြောင်းနိုင်သေး၍ဒဏ္ဍာဟာယနိုင်ငံတွေရဲ့ရည်ရွယ်ချက်နဲ့အနာဂတ်အပေါ်မှာမေးခွန်းတွေထုတ်နေကြအောင်မှဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းကနေဆက်ပြီးတော့အတန်လှည့်နေပါရဲ့ရှင်။တောင်နှင်းမြောက်ကိုရီးယားခေါင်းဆောင်တွေမကြခင်တွဲဆုံကြမဲ့နေရာအကြောင်းကိုပြောပြချင်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ရှေ့သတင်းပတ်တောက်ကြနေကြရင်တွေ့ဆုံဆွေးနွေးကြတော့မှာပါတွေ့ဆုံကြမယ့်နေရာကတော့လုံချုံရေးတင်းတင်းကြပ်ကြပ်ချထားတဲ့နှစ်နိုင်ငံနယ်စပ်ဆက်မဲ့ဆုံးပါမွန်ဂျွန်ရွာမှာဖြစ်ပါတယ်။1953ခုနှစ်ကကိုရီးယားစစ်ပွဲအဆုံးတက်ရေးသဘောတူညီချက်လက်မှတ်ရေးထိုးခဲ့တဲ့သမိုင်းဝင်ဒီနေရာဟာအဲ့ဒီအချိန်ကစလို့နှစ်နိုင်ငံကြားဆက်သွယ်ဆောင်ရွက်မှုအတွက်အဓိကဆုံးချက်နေရာတစ်ခုဖြစ်လာခဲ့ပါတယ်။ခီးသွွားဧည့်သည်တွေစိတ်ဝင်စားလာရောက်ကြည့်ရှုကြတဲ့နေရာတစ်ခုလည်းဖြစ်နေတဲ့ပါမော်ဂျွန်ရွာအကြောင်းကိုတော့ VOA သတင်းတော် Brian Baden ကအဲ့ဒီကနေသတင်းပို့ထားပါဗျ။ကိုသားညုံဦးဆက်ပြီးတော့ပြောပြပါမယ်ရှင်
။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်မှာတည်ရှိနေတဲ့ပါမော်ဂျွန်ကျေးရွာဟာ1952ခုနှစ်ကမှစတင်ပေါ်ပေါက်လာခဲ့တဲ့နေရာပါ။ကိုရီးယားစစ်ပွဲဆုံးသက်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်မှုအတွက်စစ်ဆင်ညှိနှိုင်းမှုတွေလုပ်ဖို့ရည်ရွယ်ပြီးတော့ဒီနေရာကိုတတ်မှတ်တည်ထောင်လိုက်တာပါ။အဲ့ချိန်ကဆလို့နောက်ထပ်၃နှစ်ကျော်ကြာတဲ့ထိအောင်အဲ့နေရာမှာဆွေးနွေးမှုတွေနဲ့တိုက်ခိုက်မှုတွေဆက်ဖြစ်နေခဲ့သလို1953ခုနှစ်မှာမှနှစ်ဖက်စစ်ပြင်းကြီးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်ခဲ့ကြတာပါဒီကနေ့ပမွန်ကျွန်ရွာဟာကိုရီးယားကျွန်းဆွယ်ပိုင်းခြားမှုကိုဖော်ပြတဲ့သင်္ကေတတစ်ခုပဲဖြစ်ပါတယ်မိုင်ပေါင်း155မိုင်ရှည်လျားတဲ့စစ်မဲ့ဇုံနေဆက်တစ်လျှောက်မှာတည်ရှိပြီးတော့တစ်ဖက်နဲ့တစ်ဖက်တပ်ဖွဲ့တွေအနီးကပ်ဆုံးချထားတဲ့နေရာလည်းဖြစ်ပါတယ်ကိုရီးယားစစ်ကာလတုန်းကရှိခဲ့တဲ့ကုလသမဂ္ဂတပ်ဖွဲ့တွေနဲ့မြောက်ကိုရီးယားတို့ထိန်းချုပ်ထားတဲ့ဒီပူးတွဲလူမျိုးရေးနယ်မြေအတွင်းမှာအပြာရောင်အဆောက်အအုံတချို့သာရှိပြီးတော့ရက်သားပြည်သူတွေနေထိုင်တာမျိုးမရှိပါဘူး
The whole job of the Joint Security Battalion here the
ဒီနေ့ဒီမှာတွေ့နေရတဲ့အမေရိကန်စစ်သားတွေနဲ့မြောက်ကိုရီးယားတပ်ဖွဲ့တွေပါဝင်တဲ့ပူးတွဲလုံခြုံရေးတပ်ရဲ့တာဝန်ကတော့တစ်ဖက်တွေ့ဆုံဆွေးနွေးမှုတွေအတွက်လုံခြုံရေးထောက်ပံ့ပေးဖို့ပဲဖြစ်ပါတယ
်ကိုရီးယားရောက်အမေရိကန်တပ်ဖွဲ့ရဲ့ပြောခွင့်ရသူ Alex Van Bull ပြောတော့တာပါပမွန်ကျွန်ဟာတိတ်မကြခင်ကပဲကျင်းပဖို့သဘောတူညီချက်ရယူခဲ့တဲ့ကိုရီးယားထစ်သီးစနစ်ဘွဲအပါဝင်နှစ်နိုင်ငံဆွေးနွေးမှုတွေတော်များများကျင်းပရနေရလဲဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျွန်အင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့လာမယ့်ထစ်သီးစနစ်ဘွဲကိုတော့တောင်ကိုရီးယားထိန်းချုပ်မှုအပိုင်းမှာရှိတဲ့စစ်မဲ့ဇုံက Peace House ညီငယ်ရေးအင်အားမှာကျင်းပမှာပါ။မြောက်ကိုရီးယားခေါင်းဆောင်အနေနဲ့တောင်ကိုရီးယားနေမီတဲကိုပထမဆုံးချိန်လာရောက်တာလဲဖြစ်မှာပါ။
They're still working out exactly the series of events so
ချွတ်တဲ့ပြည်စွန်းနေမှုတွေသူတို့ဇက်တိုက်လုပ်နေကြတာပါ ခေါင်းဆောင်တို့အဆောက်အဦတွေကိုဘယ်နေရာကနေဝင်မဲဆိုတာမျိုးတွေကဆလို့ပါသူတို့ရဲ့အတူတက်ဆိုင်ရာအမှုတန်းတွေလည်းပါလာကြပါဆိုတော့ဒါတွေအားလုံးကိုညှိနှိုင်းနေကြတာပါ
နေဆက်တီသားမှာညီငယ်ဆက်လက်ထိမ့်သိမ်းထားနိုင်ဖို့လှုပ်ဆောင်နေတဲ့အချိန်ထဲမှာပဲပြီးခဲ့တဲ့နှစ်တွေအတွင်းမှာနှစ်ဖက်တင်းမာမှုတွေနဲ့ကျန်းဖက်ပြိပခတချို့လည်းရှိခဲ့ပူပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကတောင်ကိုရီးယားဖက်ကြံကိုထွက်ပြေးဖို့ကြိုးစားတဲ့မြောက်ကိုရီးယားစစ်သားကိုမြောက်ကိုရီးယားစစ်တပ်ကပြစ်ခတ်နေတာကိုစစ်မဲ့ဆုံးမှာရှိတဲ့လုံခြုံရေးစောင့်ကြည့်ကင်မရာတွေကနေတဆင့်တွေ့ခဲ့ရတာရှိပါတယ်။ဒီပူးတွဲလုံခြုံရေးနယ်မြေဟာဒီကနေ့မှတော့ခီးသွွားဧည့်သည်တွေအလာများတဲ့နေရာတစ်ခုလည်းဖြစ်လာပါတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်းတောင်ကိုရီးယားဘက်ချမ်းဒီနေဆက်စစ်မဲ့ဆုံးကိုလာရောက်ကြည့်ရှုသူ3000ကျော်ရှိခဲ့ပြီးတော့မြောက်ကိုရီးယားဘက်ချမ်းကိုလာရောက်သူကတော့3000ကျော်ရှိခဲ့ပါတယ်။လူတွေကိုအဓိကဆွဲဆောင်တဲ့နေရာတွေတက်ကတစ်ခုကတော့မြောက်ကိုရီးယားထိန်းချုပ်မှုအပိုင်းမှာရှိတဲ့ဝါရဖြန့်ကြီးရွာလို့ခေါ်တဲ့နေရာပါ။အဲ့ဒီနေရာမှာတော့တစ်လွင်တောက်ပနေတဲ့အဆောင်တချို့ကိုတွေ့နိုင်ပါတယ်။တောင်ကိုရီးယားကတော့ဒီနွမ်းပါတဲ့မြောက်ကိုရီးယားဟာသူ့ရဲ့အခြေအနေကိုဖုံးကွယ်ပြီးတော့ကျေဝါချမ်းသာပါတယ်ဆိုတာမျိုးပြောက်ဥအတွက်အဟံပြတိဆောက်ထားတာဖြစ်ပြီးအဲ့ဒီမှာနေထိုင်သူတွေလည်းဘယ်သူမှမရှိဘူးလို့ပြောပါရခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ် PP ချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2018ဧပြီလ20ရက်တောက်ချာနေမနေ့ခင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။လိုင်းတို24 40 51တို့အပြင်လိုင်းလက်မီတာ190တို့ကထုတ်လွှင့်ပေးနေတဲ့အခုမနေ့6နိုင်ခွဲကနေမနေ့9နိုင်အထိအစီအစဉ်တွေထဲမှာမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်အပြင
်ဒီလောက်ကမှဘယ်လိုပြောင်းလာလဲဆိုတော့ကိုလေးလှူရှာမှုကလည်းစီးတစ်ပါးပါပဲဆိုပြီးတော့ပေါအောင်မှုတွေလုပ်လာပြီးဘာကြီးမလဲလှူထတာတွေ့တယ်ရန်ကုန်မှာကျွန်တော်တို့ဒီပြည်သူ့အိမ်မှာအဲ့ဆိုင်ပုံကြီးတက်ထားတယ်။နောက်ကိုလေးလှူရှာအားကစားစီးတစ်ပါးဆိုတာလေ
။ကျမနုပြိုစီဖို့အားကစားလှူတာဘလောက်အရေးကြီးတယ်လဲဆိုတာကိုကျမရဲ့အစီအစဉ်ကြောင့်အပြည့်အစုံသိရမှာဖြစ်ပါတယ်။တိုင်းရင်းသားဒေသတွေကအကြောင်းတွေကိုလည်းတိုင်းရင်းသတင်းလွှာအစီအစဉ်မှာသိရမှာပါ။အရင်ဆုံးတော့မနေ့အစီအစဉ်တိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ American စကားပြောမှာသုံးနှုန်းနဲ့ idiom အသုံးနှုန်းတွေကိုဒေါ်လှလတန်းကတင်ပြပါမယ်ရှင
်။ဒီနေ့မနေ့တင်ပြမယ့် idiom အသုံးကတော့
Money burns a hole in someone's pocket
ဖြစ်ပါလေ။စာလုံးပေါင်းကMONEY money ကငွေပိုက်ဆံ BURNS burns ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့လောင်နာ A ကတခု HOLE hole ကအပေါက်ဆိုတော့ a hole ကအပေါက်တခု INN ကအထည် SOMEONE apostrophe S someone's ကတူတယောက် ePOCKET pocket ကအဲဆိုတော့ someone's pocket ဆိုရင်တူတယောက်ဤအဲလို့အဓိပ္ပာယ်ရပါတယ်။ဒါကြောင့်စကပိုက်တစ်ခုလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့သူ့ရဲ့အိတ်ထဲမှာမိလောင်တယ်လို့ပဲအပေါက်တစ်ခုရှိနေတယ်ဆိုတာပါပဲ။ idiom အဓိပ္ပာယ်ကတော့လူမိုက်နဲ့ငွေအတူမနေဆိုသလိုလက်ထဲငွေကလေးရတာနဲ့သုံးဘူလောက်ပဲကြည့်နေတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ငွေဟာသူ့အိတ်ထဲရောက်ရင်မီလိုလောင်းပြီးအပေါက်ထဲကထွက်ကြဖို့ပြင်တဲ့သဘောဆိုတော့စောစောကကျမပြောခဲ့တယ်လို့ပါပဲပက်ဆန်သုံးဖို့လက်ကိုရားနေတဲ့သဘောမျိုးပေါ့ငွေလေးရမယ်မကြမ်းနဲ့သုံးဖို့ပဲပြင်နေတဲ့လူစူးစူးဆောင်းဆောင်းမရှိပဲအသုံးလွယ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင
် John can't seem to save anything money burns a holeIn his pocket.
John ha, susu song song, ba ma mshi bu. Ngwe go ya ra ne, tong bo lao pe, chi ni ra phit de lu dibe ya ba de. Up ma go, nao de khao na sin chi ja ya ao.
John can't seem to save anything. Money burns a hole in his pocket.
Ngwe go, susu song song, mshi bu. Ya ra ne, tong bo lao pe, chi ni de lu myo su yin, be lu pyo mle.
Money burns a hole.In his pocket.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်။ဒေါ်လာလာတန်းစီစဉ်တင်ဆက်တာဖြစ်ပါရဲ့ရှင်။အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်ကနေပြီးတော့လည်းလေ့လာနိုင်အောင်စီစဉ်ပေးထားပါရဲ့ရှင်။အခုတော့တောက်ချာနေမနေ့တိုင်းထုတ်လွှင့်ပေးနေတဲ့အပတ်စဉ်အစီအစဉ်တွေအလှည့်ကိုရောက်ပါပြီ။တိုင်းရင်သတင်းထွာကိုမတင်ဆက်ခင်မှာကျမရဲ့အစီအစဉ်ကိုအရင်ထုတ်လွှင့်ပေးပါမယ်။ကျမ်းမာနုပြိုစီဖို့အားကစားလှုပ်တာကဘလောက်အရေးကြီးလဲဆိုတဲ့အကြောင်းမှာကိုလက်လှုပ်ရှားအားကစားဒီဇိုင်းမှတ်မှတ်လှုပ်တာကြောင့်အသက်အရွယ်ကြီးသွားပေမဲ့လူငယ်တယောက်လိုကိုခံအားစနစ်နဲ့ခန္ဓာကိုယ်မျိုးပိုင်းဆိုင်နိုင်တယ်ဆိုတာကိုဗြိတိန်နိုင်ငံ King's College တက္ကသိုလ်ဆေးတက္ကသိုလ်ကသုတေသီတွေတွေ့ရှိခဲ့ပါတယ်။အားကစားကြောင့်ခန္ဓာကိုယ်ကျန်းမာရေးအတွက်ဘလို့အကျိုးတွေရနိုင်ပါသလဲ။ကျန်းမာနုပြိုအောင်ဘလို့အားကစားမျိုးလှုပ်တင်တယ်လဲဆိုတာကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်မှာတင်ပြထားပါတယ
်။ Okay ဒေါက်တာမြင့်ဦးခင်ဗျာဒီအသက်အရွယ်အိုမင်းလာချိန်မှာပေါ့နော်အားကစားအများကြီးလှုပ်လို့ရှိရင်ဒီကိုခန်းအားကလူငယ်လေးလိုပဲဖြစ်ပြီးတော့ ဟိုနုပြူကျမ်းမာနေတယ်ပေါ့ဆရာเนาะအဲ့တော့အဲ့ဒါကိုပြီးခဲ့တဲ့လကပဲတွေ့ရှိခဲ့ပါတယ်ဆရာအဲ့တော့သူတို့ရဲ့တွေ့ရှိမှုထဲမှာဒီအဖိုးကြီးအသက်80အရွယ်တွေပေါ့เนาะသူတို့ကိုလေ့လာလိုက်တဲ့အခါကျတော့သူတို့ရဲ့ဒီကိုခံအားစနစ်သူတို့ရဲ့ကြွက်သားသူတို့ရဲ့အစီပမာဏအဲ့ဒါတွေကအသက်20အရွယ်တွေနဲ့လူငယ်လေးလူပေါ့เนาะနုပြူကျမ်းမာနေတာကိုသွားတွေ့လိုက်ရပါတယ်ဆရာအဲ့တော့သူတို့ကမိုင်းတွေနဲ့ခြေ၊နှာရည်တွေနဲ့ခြေပြီးတော့ခီဝေစပိန်စီးကြတဲ့သူတွေဖြစ်တာကိုတွေ့ရတယ်ဆရာကြီး။အဲ့ဒီခါမှာသူတို့ရဲ့ခန္ဓာကိုယ်မှာပုံမှန်အဖြစ်ဆိုလို့ရှိရင်တော့ငယ်ရွယ်စဉ်ကနေစပြီးအသက်20ကျော်ကနေစပြီးတော့ဒီခန္ဓာကိုယ်ရဲ့ကိုယ်ခံအားကတစ်နှစ်ကိုဒီ200ခန်းတော့ကနေ300ခန်းတော့တဖြည်းဖြည်းကျပြီးတော့ဟိုယောဂတွေဖြစ်နေတော့ဆုံးကြတော့လေလူကြီးတော့ယောဂတွေဝင်လွယ်တော့ဝါဆရာနော်ကင်ဆာပါဝင်။ဒါပေမဲ့သူတို့မှာကျတော့အဲ့ဒီကိုယ်ခံအားစနစ်ကပုံမှန်အတိုင်းဆက်ရှိနေတော့သွားတွေ့လိုက်ရပါတယ်ဆရာ။အဲ့တော့ဒီအားကစားလုပ်တာကပင်နုပြိုကျမ်းမာဈေးတဲ့ဈေးတမျိုးဖြစ်နေတာကိုတွေ့ရှိလိုက်ပါတယ်ဆရာ။အဲ့တော့ဆရာအနေနဲ့ရောမြန်မာနိုင်ငံမှာဘလို့အနေထားတွေ့ချုံမျိုးတွေနိုင်ငံတကာပေါ့နော်တွေ့ထားတာတွေရှိလဲဆရာ
။ဟုတ်ဆရာပြောတဲ့ဆောင်းပါးကိုကျွန်တော်လည်းဖတ်လိုက်ရပါတယ်။ခုနပြောလို့ပေါ့အသက်20ကစပြီးတော့ကိုကသွားစနစ်ကညော့လာတာပေါ့တနည်းကို200ခန်းတော့ညော့ရင်ပဲကျွန်တော်အသက်40နှစ်40ပေါ့နှစ်40ပေါင်းလိုက်ရင်အသက်20ကနေ40ပေါင်းရင်သူကအသက်60ရောက်သွားမှာပေါ့။အတနည်းနည်းကို200ခန်းညော့လာတော့သူ80ခန်းညော့နေပြီ။ဒါပေမဲ့ခုနလိလာချက်ကအဲ့ဒီ80ခန်းညော့ရမယ်ဆရာအသက်20တုန်းကရှိတယ်ကိုယ်ကသွားလို့ပဲရှိနေတာကိုသူတွေ့ရတော့အင်မတန်အောင်ဖို့ခေါင်းတာပေါ့နော်ဒီကိုယ်လက်လှူရှားမှုပါလေအဲ့တော့ဗမာနိုင်ငံမှာလည်းအဲ့လိုမျိုးတားကစားလှူရှားမှုကိုယ်လက်လှူရှားမှုတွေအကြောင်းအသက်ရှည်ရရရှိတယ်ပေါ့နော်အရင်တော့ကျွန်တော်တို့ကအစာလေးစီးတပါးဆိုတာမျိုးကျွန်တော်ပြောတယ်အခုတော့ဒီလောကမှာဘယ်လိုပြောင်းလာလဲဆိုတော့ကိုယ်လက်လှူရှားမှုကလည်းစီးတပါးပါပဲဆိုပြီးတော့ပေါ်အောင်မှုတွေလုပ်လာပြီးဗမာပြည်မှာလည်းလှူထားတာတွေ့ရရန်ကုန်မှာကျွန်တော်တို့ဒီပြည်သူ့အိမ်မှာကိုအိုက်ဆိုင်ပုံကြီးတက်ထားတယ်နော်ကိုယ်လက်လှူရှားအားကစားစီးတပါးဆိုတာလေအဲ့ဗမာပြည်မှာတော်တော်များများကအခုနောက်ပိုင်းကားတွေကချက်တယ်တော်တော်များများလှုပ်ရှားမှုတွေနည်းလာတဲ့အခါကျတော့ယောဂဗျာတွေသူပြောလာတာအဝလွန်တာတော့ကင်ဆာယောဂတွေပိုတွေ့လာတာဒါတွေကကိုယ်လှုပ်ရှားမှုနဲ့ဟိုပတ်သက်နေတယ်လေအဲကျွန်တော်လေ့လာမိသလောက်ကတော့ဒီကိုယ်လက်လှုပ်ရှားမှုဟာရင်သားကင်ဆာကြောင့်တည်ဆုံးရတဲ့နှုန်းတွေကို50%ရောင်းတိအောင်ပြောပြရလို့ပြောတယ်ဥမာအကြီးကင်ဆာဖြစ်ပွားတာကို60%ရောင်းတိကြာဆင်းစေတယ်အဲဇိုင်းမားဆိုတဲ့အသက်ကြီးမှဖြစ်တဲ့သတိမီရောတဲ့ယောဂတွေပေါ့နော်အဲ့ဒါတွေကို40%ရောင်းတိရောတယ်ဟိုလေဖြတ်တာတွေနော်စီးတူယောဂဖြစ်မှုဆိုရှင်58ရာခိုင်နှုန်းတော့ယော့ပေးတယ်။တွေးကြောယောဂတွေတွေးလို့ယောဂတွေနောက်နှလုံးယောဂတွေဒီလေးဖြတ်တဲ့ယောဂတွေကို28ရာခိုင်နှုန်းစီးယော့တယ်။နောက်ဆုံးပြောရမယ်ဆိုရှင်စိတ်တက်ကြတဲ့စိတ်ကြယောဂတွေတောင်မှချော့ပါသွားစီတယ်ပေါ့နော်။ဒါစိတ်ပိုင်းဆိုင်ရာပါပါလာတာပေါ့။ဒါကကိုယ်လက်လှူရှားလေးချိန်ခံဟာရုပ်ကငယ်စဉ်ကလုပ်ရမယ်လို့ထင်တာအချိန်မီအသက်ယူမီပေါ့နော်။နောက်ကျရဲဆိုတာမရှိပါဘူး။အဲကြောင့်အသက်ကြီးရဲ့လူတွေလုပ်ရမယ်။ငယ်တဲ့လူတွေလုပ်ရမယ်။ဒီစဉ်မှာတလာလေးလုပ်ရမှာလည်းမဟုတ်ဘူးနေ့စဉ်လုပ်ရမှာပေါ့နော
်။ဟုတ်ကဲ့ဆရာကြီး။ဒီနေရာမှာသူတို့လှုပ်တာတော့ဆရာရေတော်တော်များတာပေါ့နော်မိုင်60ကျော်မိုင်100လောက်သူတို့ကဒီတပတ်အတွင်းမှာပေါ့နော်တရက်ကိုဒီညာကြီးနဲ့ခြေပြီးတော့အများကြီးလှုပ်ကြတာ哦ဒါပေမဲ့အဲ့လောက်အများကြီးလှုပ်ဖို့လိုလားဒီချက်မကြီးကောင်းဖို့နှုတ်ပြဖို့အတွက်ဆိုလို့ရှိရင်လေဘလောက်အနေထားလောက်လှုပ်နိုင်လို့ရှိရင်ဟိုအချိန်လည်းပေးနိုင်မလဲပေါ့နော်လက်တွေ့လည်းကြားနိုင်မလဲပေါ့
သူတို့ဆရာဟိုနေအများစုပေါ့နော်အကြံပေးလို့ရှိတာကတော့တနေ့ကိုကျွန်တော်ကညာကြီးဝက်ကိုယ်လက်လှူရှားမှုပေါ့နော်တပတ်မှမှ9ရက်2ရက်နားလို့ရတယ်အဲ့ကိုလက်လှူရှားမှုဆိုချွေးခက်ရမယ်နှလုံးခုန်မြန်သွားရမယ်မောသွားတယ်ပေါ့လေအဲ့လောက်လေးအထိရောက်ပြီးပြန်နားပေါ့အဲ့လိုမျိုးကလှူရှားနေမယ်ဆိုလို့ရှိရင်အစ်အမေရောင်ရမ်းတာတွေကင်ဆာယောဂါတွေခုနလိုယောဂါတွေနှုံးကျသွားမယ်ဖြင့်ကြက်သားကြီးပါတန်မာလာတာတွေ့ရပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့မြန်မာနိုင်ငံမှာအခုဒီအားကစားလှူရှားတဲ့အနေအထားပေါ့နော်ဘလို့ကောင်းအောင်လုပ်ပေးတယ်လဲဆရာ
အခုဆိုလို့ရှိရင်လူငယ်အများစုကတော့ကျင်းဆိုရဲဒီအားကစားလေ့ကျင့်ခန်းခန်းမလေးပေါ်လာတယ်ရက်ွက်ထဲတွေမှာလည်းရှိတယ်အဲ့ဒီကိုသွားပြီးလှုပ်ရှားကြတယ်အဲ့တော့အဲ့ဒီကိုလှုပ်ရှားကြတယ်ကျွန်တော်တို့ကဒါတားမြစ်မှုမရှိပါဘူးလုပ်လို့ရပါတယ်ဒါပေမဲ့လုပ်ငန်းခွင်ထဲမှာအညောင်းမီရဲ့လူတွေအများကြီးပဲကွန်ပျူတာတွေရိုက်နေရတယ်အဲ့ဒီလူတွေကခဏတစ်ထုတ်တော့နော်နှစ်နာရီအလုပ်လုပ်ပြီးအချိန်10မိနစ်လောက်တော့ဒါထပြီးတော့လှုပ်ရှားတာပေါ့အခုဆိုတော့လုပ်ငန်းခွင်ထဲမှာကျွန်တော် ring bar ပေါ့ဟိုမှာချိတ်ပေးထားတယ်အဲ့ဒါကိုခိုးမယ်နောက်ကကျတော့လုပ်ငန်းခွင်ထဲမှာပဲ tread mill လို့ဆိုတဲ့လမ်းလျှောက်ဆက်ကလေးတွေထားပေးထားတယ်လှုပ်ရှားမယ်အဲ့ချို့တော်တော်လေးဖြစ်မြင်တဲ့ဖိတ်အောင်အလုပ်လုပ်နေမှာဒါတွေထားပေးလာပြီလုပ်ငန်းခွင်ထဲမှာကစာသင်ဒီကန်းထဲမှာကဒါဒါမျိုးတွေထားပေးမယ်ဆိုလို့ရှိရင်ပြီးသန့်ခင်သွားပြီးလေ့ကျင့်စရာမလိုဘူးပေါ့နော်ပြီးတော့ exercise ဆိုတာကမနေ့ဖော်ဖော်လုပ်ရမယ်နေ့ကင်းလုပ်ရမယ်ညလုပ်ရမယ်လို့မတတ်မထားပါဘူးကြိုက်တဲ့အချိန်မှာကျွန်တော်အားအချိန်ပေးပြီးတော့ကျွန်တော်ပုံမှန်လေးတော့လုပ်ဖို့လုပ်တယ်ဒါပေမဲ့အခု gym ဒီမှာကလူတွေအသေးအံကစားတယ်ဟိုတော့ကဆိုလို့ရှိရင်မော်ဒယ်ခလေးမလေးဟာဒီ gym ကစားပြီးနှလုံးမှာအမောဆိုပြီးတည်သွားတာကျွန်တော်ကြားခဲ့ရဦးတယ်အဲ့ဒါကဘာလဲဆိုဒီလို gym နေမှာကျွန်တော်စက်မှတ်မှုမရှိဘူးပေါ့လေ exercise ဆိုတာငါလူရှင်နေလို့ရတယ်လို့ထင်နေတာတချို့ကနှလုံးယောဂရှိမှမသိဘူးအစ်စ်မြေရရောင်နေမှမသိဘူးဖြည့်ဖြည့်ယောဂရှိနေမှမသိဘူးဆေးတွေတောက်နေတာတောက်နေလို့ရှင်ဒီလိုကလူတကာလုပ်တဲ့ exercise တော့မလုပ်ရတော့သူ့အတွက်ကျွန်တော်ပြီးသား exercise လေးလုပ်ရတာဒါကြောင့်ဒီလို gym ကိုမလာခင်နိုင်ငံတကာမှာတော့သူက exercise ကို ready ဖြစ်တယ်လားဆိုရဲမိကုန်းလေးတွေကဖြေရတယ် အဲ့မိကုန်းမှာပါလဲဆိုလို့ရှိရင်ဘယင်တော့နှလုံးရောကရှိတာအခုတော့သွေးပေါင်ဘယ်လောက်ရှိလဲစိတ်မြောင်ရမ်းဘူးလားဘာစိတ်တောက်နေရလဲဆိုတာအဲ့ဒါတွေကြည့်ပြီးတော့ fit ဖြစ်မှာဆိုတာဒီခြင်းမှာကစားခိုင်းနေပေါ့နော်အခြင်းမှာကလည်းကနဆော့ပြီးလို့ရှိရင်ကြက်မတ်တဲ့လူနေပေါ့အပေါ်ကနေပြုတ်ကျမသွားအောင်မောလာတဲ့ချိန်မှာမူးဝေသွားတာရှိတယ်သူကဒီကိုယ်လေးကထလာရင်မိုက်ခနဲ့မူးကျတဲ့လူတွေဆိုတော့ exercise ပေးမလို့ဘူးဒီခြင်းမှာအပြင်းထန်မလို့ဘူးဆိုတော့ပြီးခုံဆော့ခုံဆော့ပြီးရတဲ့ကြောင့်ဒူးစစ်တွေပြပြုံးကုန်တာတွေရှိတယ်နဲ့ချီပြလို့ပြလို့ပြအဲ့ဒါကြောင့်ကျွန်တော်ကခုနအဖိုးကြီးတွေကိုကြည့်လိုက်မယ်ဆိုရင်ခုံဆော့ပြေးတာမဟုတ်တော့ဘဲဆယ်ဘေးနဲ့နင်းသွားတာအဲ့တော့သူတို့ကသူတို့ရဲ့အစ်စ်တွေလည်းခိုင်မာလာတာပေါ့နော်တော့ exercise မှာကိုယ်လည်းလှရှားမှာအရိုးစားတွေတတ်မှတ်လာတာပေါ့အဲ့တော့ပက်လက်လှန်ပြီးတော့ခြေရောက်တွေကိုလေထဲမှာခက်ရတဲ့လေ့ကျင့်ခန်းမျိုးတွေဒါမျိုးတွေဆိုခါနာလာကိုတတ်တာလေဒူးနာတဲ့လူတွေတင့်တော်တယ်အဝလုံတွေတွေတတ်တော်တယ်ပေါ့အဝလုံကဘိုက်ကဘယ်လီကစားတာပေါ့နော်တိုက်ထိုးတယ်ဒါမျိုးတွေကျွန်တော်ပြလာတာပေါ့နော်အဲ့တော့ exercise လို့ပြောရတဲ့ခါတိုင်းအဲ့တော့သူကလည်းဒါဟိုနေ့စဉ်ဈေးသွားတာရုံးသွားတာငါတို့ exercise ပဲလို့ပြောတယ်အဲ့ဒါ exercise ကမဟုတ်ပါဘူးဒါပြစ်တူကလှုပ်ရှားနေရတာအဲ့ဒီဟာမဟုတ်ဖ ೇನೆ လေးတန့်လေးရှူဖို့ကောင်းတဲ့နေရာတွေမှာလေ့ကျင့်ခန်းကိုနှလုံးခုန်လုံး130တဲ့မပူဘဲမြင့်သွားအောင်ကျွန်တော်လုပ်ရလုပ်တာမျိုးပေါ့ဒါပေမဲ့ဂျင်းနေမှာအဲ့ဒါမျိုးလည်းကျွန်တော်ကြက်မဖို့လူလာတာပေါ့နော်လူတိုင်းလူတိုင်းကကိုယ့်အိတ်ရာထဲမှာလည်းကျွန်တော်လုပ်နိုင်တဲ့လေ့ကျင့်ခန်းမျိုးတွေရှိတယ်အဲ့တော့ငါအမှအချိန်မအားလို့လေ့ကျင့်ခန်းမလုပ်နိုင်ဘူးဆိုတဲ့လူတွေကိုကျွန်တော်သတင်းပေးချင်တာကအိယာထဲမှာပဲပက်လက်လှန်ပြီးတော့ခြေရောက်ခတ်တဲ့လေ့ကျင့်ခန်းတိုက်ထိုးရဲ့လေ့ကျင့်ခန်းကိုကိုကျော်ခါးတွေကိုဟိုဘက်ကြည့်ပြလှိမ့်နေလေ့ကျင့်ခန်းပြုံးနေ3လေးထွက်အောင်လုပ်ပေးရမယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အချမ်းမကြီးအစီအစဉ်ဖြစ်ပါရဲ့ရှင်ဧပြီလ20ရက်တောက်ချာနေ့မနက်ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတခါတော့ဒီတိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။နေဆက်အခြေဆိုင်တိုင်းရင်းသားသတင်းတောက်တွေကစူးစီးပြီးတော့တင်ဆက်ထားပါရရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာတပ်မတော်နဲ့ KIA တို့ကြားစစ်ရေးပဋိပက္ခအတွင်းပိတ်မိနေတဲ့တနိုင်းဒေသခံပြည်သူတွေလွတ်မြောက်ရေးအတွက်ကချင်ပြည်နယ်အမျိုးသမီးရကွန်ရက်အဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့လွတ်ငြိမ်းချမ်းသာ권အမိန့်နဲ့အကျဉ်းထောင်အသီးသီးကအကျဉ်းသားတွေလွတ်မြောက်လာခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာဗိုလ်ချုပ်အောင်ဆန်းရုတ်တုထားရှိဖို့ပြည်နယ်အစိုးရကစီစဉ်နေတဲ့အပေါ်ဒေသခံအရက်ဘတ်အဖွဲ့အစည်းတွေကကန့်ကွက်ဖို့ပြင်ဆင်နေတယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်တနိုင်းဒေသအတွင်းမြမတ်တပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားဖြစ်ပွားတဲ့စစ်ရေးပဋိပက္ခအတွင်းပိတ်မိနေတဲ့ဒေသခံပြည်သူတွေလွတ်မြောက်ရေးအတွက်ကချင်ပြည်နယ်အမျိုးသမီးများကွန်ရက်အဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်။ဧပြီလ16ရက်နေ့မှာထုတ်ပြန်တောင်းဆိုထားတာဖြစ်ပြီးတိုက်ပွဲအကြားပိတ်မိနေတဲ့ရွာသား 2,000 ခန့်ဟန်စစ်ဘေးလွတ်ရာဒေသဖက်ကိုထွက်ခွာခွင့်မရသလိုတပ်ဆိုင်ရာအကူအညီပေးနေတဲ့အဖွဲ့တွေကလည်းအကူအညီခွင့်မရခဲ့ဘူးလို့ကချင်အမျိုးသမီးများကွန်ရက်အဖွဲ့ပြောရေးဆိုခွင့်ရှိသူဒေါ်နန်ဘူးကပြောပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရတပ်မတော်တို့အကြားပြီးခဲ့တဲ့ဧပြီလ17ရက်နေ့ကစပြီးတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့သလိုတနိုင်းဒေသခံစစ်ရှောင်းရွာသားတွေဟာနှစ်ဖက်တိုက်ပွဲအကြားညှက်မိနေပြီးစားဝတ်နေထိုင်ရေးအတိတ်ဒုက္ခရောက်နေတယ်လို့လည်းဒုက္ခသည်တွေကပြောဆိုပါတယ်
။နိုင်ငံတော်သမ္မတသေဦးဝင်းမြင့်ရဲ့မြန်မာနှစ်သိအကျဉ်းသားများလူငင်းချမ်းနာခွေကနေလွတ်မြောက်လာတဲ့အကျဉ်းသား8000ကျော်မှာအသင်္ကရာနိုင်ငံရေးအကျဉ်းသားစီးရင်ဝင်တဲ့ချမ်းသာမှုနှူးလည်းလွတ်မြောက်လာခဲ့ပါတယ်။တရားဝရီချင်းထောင်ကရှမ်းပြည်သမတော် RCSSSC ရဲ့တပ်မှုဘုံမူကြီးစောခွန်ကျော်ခေါ်တန်ချောင်းနဲ့အင်းစိန်ထောင်ကရှမ်းပြည်မျိုးရသမတော် SSN ရဲ့တပ်မှုသူဖြစ်တဲ့ဘုံမူကြီးဆိုင်းလုံသွင်းတဲ့သူဆိုင်းဘုံသိနဲ့ဆိုင်းတာသူတို့လည်းလွမြောက်လာခဲ့ပါတယ်။လွမြောက်လာတဲ့အကျဉ်းသား8400ကျော်မှာနိုင်ငံရေးအကျဉ်းသား36ဦးပါဝင်ပြီးအဲ့ဒီထက်မှရှမ်းမျိုးရနိုင်ငံရေးအကျဉ်းသားတို့လည်းပါဝင်နေပါတယ်။
နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့လွတ်ငြိမ်းချမ်းသာခွင့်အမိန့်နဲ့အကျဉ်းထောင်အသီးသီးကအကျဉ်းသား8496ဦးလွတ်မြောက်လာတဲ့အထဲမှာရခိုင်ပြည်နယ်စစ်တွေအကျဉ်းထောင်ကနေအကျဉ်းသား80ကျော်လွတ်မြောက်လာခဲ့ပါတယ်။အဲ့ဒီအထဲမှာမတရားအတင်းဆက်တွယ်မှုပုံမှန်ဆက်ခွန်တင့်နဲ့အကျဉ်းကြခံနေရတဲ့မြတ်ဦးမျိုးကမြတ်တန်းဆောင်စီရတော့
ကိုခိုင်နေမင်းနဲ့ရခိုင်တပ်မတော်အေအေကကိုထွန်းထွန်းတို့လည်းလွတ်မြောက်လာခဲ့ကြပြီးတပ်မတော်အဥပဒေနဲ့အကျဉ်းချနေတဲ့အကျဉ်းသား55ဦးမူရစ်စေဝါနဲ့စစ်ကိုပြောင်းလဲစေတဲ့ပုံမှန်နဲ့အကျဉ်းချခံရသူ29ဦးအပါအဝင်စုစုပေါင်းလွတ်မြောက်လာသူ89ဦးဖြစ်ပါတယ်။တနင်္ဂနွေလုံးအတိုင်းတာနဲ့အကျဉ်းသား8496ဦးလွတ်မြောက်လာပြီးအဲ့ဒီအထဲမှာ AAPP အသစ်မှတ်ပြုနိုင်ငံရေးအကျဉ်းသား36ဦးပါဝင်နေပါတယ်။စစ်တွေအကျဉ်းထောင်မှာအေအေအဖွဲ့ဝင်တွေအပြင်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့အပါအဝင်ဘုံခွဲမှုတန်တရားနဲ့ဖမ်းဆီးခံရသူတွေကတော့လွတ်မြောက်လာတာမရှိသေးပါဘူး
။နိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာခွင့်ပြုချက်အရမွန်ပြည်နယ်သွေးမှာရှိတဲ့အကျဉ်းထောင်သီးသီးမှာအကျဉ်းသား989ဦးကိုမြန်မာနှစ်ဆန်းတရက်နေ့မှာလွတ်မြောက်လာတယ်လို့မွန်ပြည်နယ်အကျဉ်းဦးစီးဌာနစီးရင်ရသိရပါတယ်။မော်လမြိုင်ကြက်မြောကျဉ်းထောင်ကလည်းကြားတရ၄ဦးမှတ်၂ဦးသထုံကျင်းဆောင်ကလည်းကြား73ဦးကြိုက်သူမြို့နယ်အင်ကူပူကုံဆုပ်စခန်းကကြား94ဦးမုတ်ပလင်ကုံဆုပ်စခန်းမှာကြား94ဦးမှ60ဦးတောင်စုံကုံဆုပ်စခန်းကကြား42ဦးစင်းညက်ကုံဆုပ်စခန်းကကြား54ဦးရင်းငိမ်ကုံဆုပ်စခန်းကကြား58ဦးအင်းပြန်ကုံဆုပ်စခန်းကကြား136ဦးတို့လွတ်မြောက်လာတာဖြစ်ပါတယ်နိုင်ငံဝန်အကျဉ်းဆောင်စခန်းတီတီကလူငင်းတက်တာခွင့်နဲ့လွတ်မြောက်လာတဲ့အထက်မှာမူရစေးပြစ်မှုနဲ့အများစုပြစ်ဒဏ်ကလည်းလွတ်မြောက်လာတာဖြစ်ပါတယ်
လာမယ့်2020ရွေးကောက်ပွဲကြရင်ကရင်ပြည်နယ်အခြေစိုက်ကရင်ပါတီအဖြစ်ကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP တပ်ပါတီတာရွေးကောက်ပွဲရှင်ပြိုင်မှာဖြစ်ပါတယ်ကရင်ပါတီ6ပါတီရှိတဲ့အ내လက်ရှိအချိန်မှာကရင်ပြည်နယ်အခြေစိုက်3ပါတီကပေါင်းစည်းလိုက်ပြီး KNDP ပါတီအမည်နဲ့ပြန်လည်ဖွဲ့စည်းလိုက်လို့အဲ့ဒီပါတီတစ်ခုသေးတာကရင်ပါတီအဖြစ်ဝေယျရှင်ပြိုင်မှာဖြစ်တယ်လို့ KNDP ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ် KNDP လက်လန်းမမီတဲ့ကရင်ပြည်နယ်ရှိအချို့မြို့နယ်တွေမှာကြံရှိကရင်ပါတီအချို့ကရွေးကောက်ပွဲဝင်ရင်ကရင်ပါတီမထအောင်ဆွေးနွေးသွားမယ်လို့မန်းအောင်ပြည်စိုးကပြောပါတယ်လက်ရှိအချိန်မှာကရင်ပြည်နယ်အခြေစိုက်ကရင်နှစ်ပါတီနဲ့ပဲခူးတိုင်းနဲ့အေရဝတီတိုင်းကကရင်နှစ်ပါတီကြံရှိနေပါသေးတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာဗိုလ်ချုပ်အောင်ဆန်းရုတ်တုထားရှိဖို့ပြည်နယ်အစိုးရကစီစဉ်နေတဲ့ပေါ်ဒေသခံအရပ်ပတ်အဖွဲ့အစည်းတွေကကန့်ကွက်ဖို့ပြင်ဆင်နေကြပါတယ်။ဗိုလ်ချုပ်ရုတ်တုထားရှိမဲ့အစီအစဉ်ကိုဘာကြောင့်မလိုလားကြတာပါလဲ။အကြောင်းဆုံးကတော့ကိုရောဘက်ကနေစူးစီးထားပြီးနိုင်ကွင်းဝင်ကနေတင်ပြထားပါတယ်
။ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာမြို့နယ်စီပင်သာရရေးဘတ်ဂျက်နဲ့ဗိုလ်ချုပ်အောင်ဆန်းရုတ်တုစိုက်သူဖို့စီစဉ်နေတဲ့ပေါ်မှာဒေသခံရပ်ဖွဲ့ဖွဲ့စည်းတွေတက်ကြွကြောင်းသားတွေနဲ့လူငယ်ဖွဲ့စည်းတွေကလည်းမလိုလားတာကြောင့်ကန့်ကွက်ဖို့စီစဉ်နေကြတာဖြစ်ပါတယ်။သန္တလာမြို့ချင်းရပ်ဖွဲ့လူမှုဖွဲ့စည်းများကွန်ရက်ဥက္ကဋ္ဌဦးရှံဘစ်ချောင်ကတော့ဗိုလ်ချုပ်ရုပ်ထုစားရှိမှအစားဖွံ့ဖြိုးရေးလုပ်ငန်းတာလှုပ်ဆောင်ဖို့လိုအပ်တယ်လို့ပြောပါတယ်
။ချင်းလူမျိုးထဲမှာလည်းပဲဒါနိုင်ငံနဲ့လူမျိုးအတွက်တကယ်ဒီကောင်းဆောင်တွေအများကြီးရှိတာပဲ။ဆိုတော့ဗိုလ်ချုပ်အောင်ဆန်းလည်းပဲကျုပ်နိုင်ငံအတွက်ဒါလေးစားစရာကောင်းတဲ့လူတော့ဟုတ်တယ်။သို့တော့ချင်းပြည်နယ်အတွက်တော့မလိုအပ်ဘူး။ချင်းပြည်နယ်ကတော့ဖွံ့ဖြိုးမှုအားနည်းတဲ့ခါပါလေနော်။လှုပ်ရှားတဲ့အတဘုံတစ်ခေါင်းကြီးအဲ့ချေးယုံလို့လဲဆိုအဲ့မျိုးအတွက်ဘာမှအကျိုးရှိလာမှာမဟုတ်ဘူး။အဲ့ဒါထက်တခြားလုပ်ငန်းလေးတွေမြို့တမျိုးဖြစ်တဲ့အတွက်ဒီပန်းချံပေါ့နော်အဲ့ကြေးရောကကျတော့ဘာမှအကျိုးပေးမှာမဟုတ်ဘူးလေ
အခုကိစ္စနဲ့ပတ်သက်ပြီးမကြာခင်ရပ်ပိုင်းတွင်သန္တလာမြို့မှာရှိတဲ့အရပ်ဖက်ဖွဲ့စည်းတွေချင်းချောင်းသားလူငယ်တွေအမျိုးသမီးဖွဲ့စည်းတွေတွေ့ဆုံပြီးတပ်ဆိုင်ရာတာဝန်ရှိသူတွေထံကန့်ကွက်စာပေးပို့ဖို့ရှိတယ်လို့သူကပြောပါတယ်သန္တလာမြို့မှာပူကျောအောင်စာရုပ်စုစိုက်ထူဖို့2018-2019ဘန္တာရင်းနဲ့6လဘတ်ဂျက်မှာသန္တလာမြို့စီပင်သာယာရေးဌာနကလည်းဘတ်ဂျက်သိန်း300ချတာပြီးလာမယ့်ဧပြီလကနေစက်တင်ဘာလအတွင်းအပြီးတည်ဆောက်ဖို့ဖြစ်ပြီးတော့အဲ့ဒီအတွက်စင်တာခေါ်ယူစားဆဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသန္တလာမြို့နယ်အုပ်ချုပ်ရေးမှူးစွမ်းထက်ကိုမေးမြန်းကြည့်ရမှာသူကခုလိုပြောပါတယ
်အဓိကတော့ကျွန်တော်တို့ကဒီကျွန်တော်တို့ဒီအာဇာနည်နယ်ခန်းသားတွေဘာတွေလုပ်တဲ့အခါမှာကျွန်တော်တို့ဒီနိုင်ငံလုံးအတိုင်းအတာအနေနဲ့ဒါကအကုန်လုံးလုံနေကြတာပဲလုံနေတဲ့အခါမှာကျွန်တော်တို့ဒီထက်လက်မှာဆိုရင်လူလေးအထိမ်းမဲ့ကြောက်တိုင်းလည်းမရှိဘူးဒီဗိုလ်ချုပ်ကြီးရုပ်တို့ပါလည်းမရှိဘူးပေါ့အဲအဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီထက်လက်မျိုးမှာပန်းညာနေပါလေလို့တဲ့အခါမှာဒီဗိုလ်ချုပ်ကြီးရုပ်နဲ့ပါနဲ့အဲကျွန်တော်တို့မျိုးခွင့်ရိုးရေးဆိုပေါ့နော်အဲကျွန်တော်တို့အဲ့လိုမျိုးလုပ်ဖို့ဆိုပြီးတော့ဒါစီရင်ဘတ်ဂျက်ကနေပြီးတော့ရထားတာဖြစ်ပါတယ
်သန္တလာမျိုးဒေသခံတွေကတော့ငွေကြေးကုန်ကြခံပြီးဗိုလ်ချုပ်အောင်စားရုပ်စုစားကြည့်မှစားဒေသတွင်းလိုအပ်တဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဆောင်ရွက်သင့်ကြောင်းဒါမှမဟုတ်ချင်းမျိုးချစ်တရားကောင်းတွေရဲ့ရုပ်စုကူတာစိုက်ဆိုသင့်တယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ
ဆက်ပြီးတော့ဧပြီလဇန်ကနေစတင်ပြီးကချင်လွတ်လပ်ရေးတပ်မတော် KIA နဲ့အစိုးရတပ်မတော်တို့ကြားကတိုက်ပွဲတွေကြောင့်တနိုင်းဒေသခံ2000ကျော်ခန့်စစ်ဘေးလွတ်ရာတောထဲမှာထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်ဘေးရှောင်တွေအနေနဲ့စားရေးတောက်ရေးနဲ့ဈေးမရေးအခက်အခဲတွေရှိနေတယ်လို့လည်းအကူအညီပေးနေတဲ့အဖွဲ့တွေကပြောပါတယ်အမည်ရဲ့စူးစီးချက်ကိုနမ်ဟောင်းကနေတင်ဆက်ပေးထားပါတယ်
Kachin Lola Ye Tamato, KIA Ne, Asoya Tamaro, Taipwe Jong, Tanai Mune, Onlot Yadan at Hong Kanga, Taipwe Ja Pemi Nidelu, Doka de Ye Kuni Sanya Pene to Uno Tanga Piovare. ဟာဧပြီလ12ရက်နေ့ကစတင်ပြီးစစ်ဘေးလူရကိုထွက်ပြေးတောတောင်တွေထဲမှာနေနေရတာရတတပတ်ရှိပြီလို့ကိုကြီးဆောင်ရွက်ပေးနေသူတွေကပြောပါတယ်တောတောင်တွေထဲမှာရောက်ရှိနေတဲ့ဒုက္ခတွေတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဦးနော်တောင်ကအခုလိုပြောဆိုပါတယ် ပါသာရေးအဖွဲ့အစည်းတွေနဲ့လူမှုကူညီရေးအသင်းအဖွဲ့တွေကနေတိုက်ပွဲအတွင်ထွက်ပြေးနေရသူတွေကိုအမြန်ဆုံးကယ်ထုတ်ပေးဖို့ကချင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်တပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုတောင်းဆိုခဲ့ပေမဲ့သက်ဆုံးတရားအကြောင်းပြန်နာမရှိသေးဘူးလို့တနိုင်ဒေသခံတွေကပြောပါတယ် ဧပြီလ3ပိုင်းကစပြီးကချင်လွတ်လပ်ရေးတပ်မတော်KIA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာခဲ့တာပါနှစ်ဖက်လက်နက်ကိုင်တွေအနေနဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်ပြည်တွင်းငြိမ်းချမ်းရေးမှာလည်းပိုပြီးအလံဝေးလာနေတယ်လို့ကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ကဦးဆံအောင်ကသုံးသပ်ပြောဆိုပါတယ်
ตัวอ่ะเปล่าเหมือนกันเกวอเนี่ยตรุเนี่ยซ้านเนี่ยโหตําตัวทุษิติเนี่ยเนี่ยเนี่ยขาจรเอาไอ้ห่าโกตําเปียนนี้มาสิทธิ์เนี่ยเนี่ยแหละฉิเลยบ่ยินจังเยอึดก็ดีโหลเว้สัจจิมาขึ้นเลยเลยส่วนเนาะยินจังเยอึดก็ทีนี้เปียเปียนอกสุดตัวเลยมีทําไม่ใช่ป่ะแล้วสิมากระจินลุ่ยไล่เยอภเฆ
KIO ไล่ซ่าฐานะชုံเนี่ยไมจายาမျိုးอณีปတ်วงจินเนี่ยมาตําหรอก็นี่เล่นแน่จีเนี่ยปิดขัดหมู่ฤทธิ์ရှိနေတယ်လို့ KIO ဘက်ကတရေနေထုတ်ပြန်ထားပါတယ်
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်မြမတပ်မတော်နယ်ကချင်လွတ်လပ်ရေးတပ်မတော်KIA တို့အကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခအတွင်ပိတ်မိနေတဲ့တနိုင်းဒေသခံပြည်သူတွေလွတ်မြောက်ရေးအတွက်ကချင်ပြည်နယ်အမျိုးသမီးများကွန်ရက်အဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်
နိုင်ငံတော်ဓမ္မတာဦးမင်းမြင့်ရဲ့လွတ်ငင်းချမ်းသာခွင့်အမိန့်နဲ่အကျဉ်းထောင်အသီးသီးကအကျဉ်းသား၈ထောင်၄၉၆ဦးလွတ်မြောက်တဲ့အထဲမှာရှမ်းလက်နက်ကိုင်အဖွဲ့ကတပ်မှုနှစ်ဦးလဲလွတ်မြောက်လာခဲ့ပါတယ်။တော်ရရှင်တွေအခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအ
ိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မှာလည်းရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြပေးပါရတယ်။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOA ရဲ့အင်တာနက်စာမျက်နှာ VOA Burmese News Facebook page နဲ့ YouTube website တွေပေါ်မှာအချိန်မရွေးကြည့်ရှုနိုင်ကြပါရဲ့ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။အမေရိကန်အမိမြေလုံခြုံရေးဝန်ကြီးကီယက်စတန်နီလ်ဆန်ဟာအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံစလုံးပေါ်မှာတက်ရောက်မှုရှိနေတဲ့လုံခြုံရေးပြဿနာတွေကိုဆွေးနွေးဖို့မကြာသေးခင်ကပဲမက္ကဆီကိုသမ္မတအန်ရီကေပန်ယန်နီယက်တိုနဲ့တွေ့ဆုံခဲ့ပါတယ်။ဆွေးနွေးပွဲမှာဝန်ကြီးနီလ်ဆန်ကနှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်မှုကနေနေဆက်ဒေသလုံခြုံမှုတိုးမြှင့်ရေးအတွက်စ조사နေမှုတွေနဲ့တူနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ခီးတွားလာရေးဆိုင်ရာပုံမလုံးကြုံစိတ်ချရမယ့်နည်းလမ်းတွေဖော်ဆောင်ဖို့အတွက်ဦးစားပေးပြီးဆွေးနွေးခဲ့တာပါ American ပြည်ထောင်စုနဲ့ Mexico နှစ်နိုင်ငံစလုံးကိုတက်ရောက်စေတဲ့နေဆက်ကြော်ဖြတ်ဖြစ်ပွားတဲ့ရာဇဝတ်မှုတွေတိုက်ဖျက်ရေးအတွက် Mexico အမိမြေလုံးကြုံရေးဝန်ကြီးနဲ့လက်တွဲပြီးလှုပ်ဆောင်ဖို့သူတန်တိတ်ထန်ချထားကြောင်းဝန်ကြီး Nielsen ကအလေးထားပြောကြားခဲ့ပါတယ်ဒါအပြင် American နဲ့ Mexico တို့ရဲ့မဟာမိတ်ဖြစ်လက်တွဲဆောင်ရွက်မှုအထူးသဖြင့်ထောင်လိုင်းရဲ့သတင်းအချက်လက်မျှဝေတာဟာတိတ်ကိုအရေးပါကြောင်းလေးလေးနက်နက်ပြောကြားခဲ့တယ်လို့မက္ကဆီကိုသမ္မတအနေနဲ့ Tu asura apwe tawang yu zhen ka la dren, tu maye wengji apwe ne, anika letwe saunya po dwe kunyi huko, jesu tema jang le bio ba le. Ta se tema be, penya niye tu asura apwe ne, American amimye longzho yi ta na ro ja, longye reng rana ta ka la dren, kai ma le bubong saunya hu re dwe jesu ten jang le, nan na ngan ja, gongzi si sen mu longzho bi, miyan zan mu si se po dwe, tamara penya niye tu ne tu, letwe lo sa mu dwe, tante tan cha ta jang le, Wenji Nilsenga Bioja Kebare. American Piranzune, Mexico Roja, Kaimare Sasane Shibone, TLB, Longjone, Gonzi Sisemu Shiha, Nanangan Salunga Sibuai Omiamudre, Pego Yebaramo, Dago Nienten Pinabo, American and Mexico Roja, Leshi Gentone, a Kalkon Simian Dine, Sabi Gentombo, UPC Season Rene, Gondrego, Madame Bogan Sasebo Bien, Sibuai Tragon Saya. Akagwe bebu bawane, tabo duni mu, dongugu yashi kebare, dabjen, mesue, Mexico netu letre be, nananganja, dewen gondoine, gudan toala ye shibobjen, secha longjo mu do de la zebo dre, a do letre lo san lago, American piron suga, gongyu ba jaune, bioja kebare.
Megan soya ye, tabora, minigo tempialo pibavi.
သောတာရှင်တို့ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA အပေါ်မဟုတ်တာကိုအသိပေးပါရစေ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေပြီးတော့၉နာရီထိပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ။လိုင်းတို့မီတာ16 kHz တက်ခွန်8သုံးက၊လိုင်းတို့မီတာ19 kHz တင်9တက်တဲ့တုံညာ၊လိုင်းတို့မီတာ60တက် kHz တက်ခွန်6925 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 kHz တက်
ဧပြီလ20ရက်တောက်ချာနေမတဲ့ဖက် VOA အစီအစဉ်တွေကိုနောက်ဆုံးရထိတ်တန်းသတင်းတွေကိုကိုကျော်ကျော်သိန်းကတလှည့်အကြေညာပေးပါအောင်ပါရှင
်။တမန်တော်ဒေါ်နယ်ထရမ့်နဲ့ထိပ်သီးအစည်းအဝေးလုပ်ဖို့ရမှာနျူကလ িয়ার လက်နက်ပိတ်ပင်ရေးကိုရီးယားကျွမ်းဆွေအရေးတွေနဲ့ပတ်သက်ပြီးဘယ်လိုကြိုတင်သတ်မှတ်ချက်မျိုးမှမြောက်ကိုရီးယားဘက်ကချမထားဘူးလို့တောင်ကိုရီးယားတမန်တော်မွန်ဂျဲအင်ကပြောပါတယ်။တောင်ကိုရီးယားကနေအမေရိကန်တပ်ဖွဲ့တွေရုပ်သိမ်းရေးလို့အမေရိကန်ဘက်ကလက်မခံနိုင်တဲ့ဘယ်လိုသတ်မှတ်ချက်မျိုးမှသူတို့ဘက်ကချမထားပါဘူး။သူတို့ဘက်ကပြောနေတာအားလုံးကနောက်ကိုရီးယားပေါ်ရန်လူတဲ့မူဝါဒတွေအဆုံးသတ်ရင်းနဲ့အဲဒီနောက်မှာလုံခြုံရေးအာမခံချက်ပေးဖို့ပါပဲလို့သမရမူးကစီးပွားရေးလုပ်ငန်းကြီးတွေကအကြီးအကဲတွေကိုစိုးမြို့တော်မှာကြာသပတေးနေ့ကပြောပါတယ်ကျူဘားနိုင်ငံမှာမီဂိုလ်ဒီယက်စ်ကန်နိုကိုသမရသည်ဖြစ်ရွေးချယ်လိုက်တဲ့အတွက်နှစ်ပေါင်း60အတွင်းကွန်မြူနတီကျူဘားနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ကက်စထရိုမီသားစုဝင်မဟုတ်တဲ့သူတယောက်သမရဖြစ်လာပါပြီအသက်58နှစ်အရွယ်ဒီယက်စ်ကန်နိုကို9နှစ်သမရတက်တန်းအတွက်ပြိုင်ဘက်မရှိရွေးချယ်လိုက်တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်ရခိုင်ပြည်နယ်တွင်းမှာ NVC ကပ်ပြားကင်ဆောင်ထားသူတွေကိုအရင်တုန်းကလိုကန့်သက်တားမြစ်ချက်တွေမထားတော့ဘဲလူမှုကြီးကြပ်ရေးပုံစံ၄ကိုဖြစ်ပြီးတာနဲ့သွားကျင်တဲ့နေရာကိုသွားလို့ရပြီလို့ဧပြီလ19ရက်ကြာသပတေးနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာခြားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောသွားပါတယ်ဒီတော့တွင်မှာပဲနိုင်ငံတကာဘာသာရေးလူလောက်ခွင့်ဆိုင်ရာအမေရိကန်သံတမန်ကြီးဆန်ဘရောင်းဘက်ကမကြာသေးခင်ရပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောပြီးတော့ရိုဟင်ဂျာလူထုတွေတရားမျှတမှုရဖို့လှုပ်သွားမယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံရှိမြောက်ပိုင်းဝေးလံခေါင်ပြားတဲ့ဒေသမှာဘင်္ဂလားဒေ့ရှ်ဘက်ကနေခိုးဝင်လာတဲ့ရိုဟင်ဂျာ18ယောက်ကိုဂျာတာရီနီကနယူးဒေလီမြို့တော်သွားတဲ့ရထားပေါ်တက်ဖို့လုပ်နေတော့အိန္ဒိယရဲတပ်ဖွဲ့ကဖမ်းလိုက်ပါတယ်။ထရီပူရပြည်နယ်ခိုဝါယီဒေသမှာဖမ်းမိတဲ့အမျိုးသား17ယောက်အမျိုးသမီး4ယောက်နဲ့ကလေးငယ်3ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းဒေသဘက်ကလာတာဖြစ်ပြီးသူတို့ဟာရိုဟင်ဂျာအများပြားရှိနေတဲ့နယူးဒေလီမြို့တော်ကိုအလုရှာဖို့သွားတာဖြစ်တဲ့အကြောင်းအိန္ဒိယရဲအရာရှိကပြောပါတယ်ခင်ဗျာ
ဧပြီလ20ရက်တောက်ချာနေမနေ့အတွက်ကမ္ဘာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းကြေညာပေးခဲ့တာပါဒီမနေ့စီစဉ်ထုတ်လွှင့်ရေးမှုကမတ်မြသစင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ပါ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကိုအီးမေးလ်ပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ကြပါတယ် VOA ကိုနားဆင်နေတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဒေါက်တာရှင်အားလုံးကိုကျန်းမာစိတ်ချမ်းသာပါစေကျွန်မဆုမြတ်ပါပါရှင်
This program has come to you from the Voice of America, Washington.